Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ20ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါ။
အနည်းခတဲ့ကင်းချင်းရပါစေ။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်မောင်တော်မောင်သန်းတို့ကတင်ပြကြမှာပါ။အာဆီယံအရှိတောင်အာရှနိုင်ငံများဆိုင်ရာအမေရိကန်အထူးတန်တမာဖြစ်စတင်တာဝန်ထမ်းဆောင်မှုတမ်မကြီးယိုဟန်စ်အေဘရာဟမ်မှာမနေ့ကအမေရိကန်ဒုတိယသမ္မတရှေ့မှောက်မှာကျန်းသစ္စာတည်ဆူခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာအရေးပုံသဘောတူညီချက်5ရပ်ကိုအကောင့်ထဲမဖော်နိုင်တော့ဘူးဆိုရင်နောက်တစ်ဆင့်ဘာလုပ်မလဲဆိုတာဆုံးဖြတ်ရတော့မယ်လို့မလေးရှားနိုင်ငံကြားရေးဝန်ကြီးကပြောလိုက်ပါတယ်။ကွာကြီးဟာမဟာဘေးအန္တရာယ်ကြီးနဲ့ကြုံနေရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကသတိပေးလိုက်ပါတယ်မတ်စုမင်း။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိတယ်လို့အင်္ဂါညမှာတော်ရရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့စကိုင်းတိုင်းတပည့်ရင်အရှိချက်လက်ရက်ကုံကျေးရွာမှာလေကြောင်းကနေတိုက်ခိုက်ခံရမှုအတွင်စစ်တပ်ကနေခေါ်ဆောင်ခံထားရတဲ့ကလေးငယ်တွေနဲ့ရွာသားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲ
လူကြီး9ယောက်ကလေး12ယောက်မိသားနေဆက်ဆွဲရတာကလေး2ယောက်လောက်ပဲရှိတယ်ဗျနေရထိုင်ရတာသင်ပေးတယ်ဆေးကုပေးတယ်ဆိုတော့လမ်းကတင်းပို့တယ်ဗျလက်အနေအာမခံတာမရှိတော့စိုးရိမ်တာပေါ့ဗျသူတို့ဘာဘယ်လိုများနေထိုင်ရတော့ဘာညာဘာမှတင်းများတော့ကြတော့အကုန်လုံးစိုးရိမ်နေကြတယ်ဗျတေးပါလုံးပဲ
လက်ရကုံချေးရွာသားတူကအခြေအနေကိုပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်နောက်မိုးပြဲမြို့ထဲမှာဖုန်ကြီးကျောင်းနေထဲမှာခိုလုံနေသူတွေကိုစစ်တပ်ကထိန်းသိမ်းလိုက်ပါတယ်ရန်ကုန်ပါဝင်မြို့ကြီးတွေမှာတော့ရဇဝတ်မှုတွေတိုးလာနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ရွှေလီဘက်မှာတော့ကိုဗစ်တွေ့လို့အကန့်အသတ်တွေတိုးပြီးတော့ချထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဦးတမောင်တန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ရှင်
အာဆီယံဆိုင်ရာအမေရိကန်အထူးတန်တမာဖြစ်စတင်တာဝန်ထမ်းဆောင်ဖို့သံမကြီးယိုဟန်စ်အေဘရာဟင်ဟာမနေ့ကအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရှေ့မှောက်မှာကျမ်းသစ်စာကျိတ်ဆိုပါတယ
် I Johannes Abraham
Do solemnly swear
That I will support and defend
The Constitution of the United States
Johannes Abraham ကိုအာဆီယံဆိုင်ရာအထူးတန်တမာကြီးဖြစ်ခန့်အပ်ဖို့ပြီးခဲ့တဲ့မေလမှာသမ္မတဘိုက်ဒန်နဲ့အဆိုပြုခဲ့ပြီးဩဂုတ်လဆန်းမှာအမေရိကန်အထက်လွှတ်တော်ကအသံနဲ့မဲခွဲအတည်ပြုခဲ့ပါတယ်။ယိုဟန်စာသမ္မတဘိုက်ဒန်အဆိုရဲ့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူခဲ့သလိုသမ္မတဘိုက်ဒန်နဲ့ဒုတိယသမ္မတဟဲရစ်တို့တာဝန်ယူဆအသွင်ကူးပြောင်းရေးအဖွဲ့မှာလည်းပါဝင်ခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမားရဲ့အိုဘားမားဖောင်ဒေးရှင်းမှာတာဝန်ယူခဲ့ဘူးသလိုအရင်အင်ဂျီရောအမျိုးသားစီးပွားရေးကောင်စီထိပ်တန်းအကြံပေးတူလည်းဖြစ်ခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့မှာနေထိုင်ပြီး Yale Tech တို့ကဘွဲ့ရခဲ့သူတူပါအမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာချိန်မှာဒေသတွင်တရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုချိန်ခွင်ရှာညှိဖို့ကြိုးစားလာတဲ့အခါအာဆီယံနိုင်ငံဆန်တမတ်ကြီးတာဝန်ကိုထမ်းဆောင်မှာဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အမေရိကန်ပြည်တော်စုကဖိအားပေးတာတွေတိုးလာပြီးဒေသတွင်းနိုင်ငံတွေချက်မှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့ဝိုင်းဝန်းတိုက်တွန်းနေချိန်မှာပဲသမ္မတဘိုက်ဒန်အစိုးရရဲ့အာဆီယံနိုင်ငံဆိုင်ရာတာမကြီးတာဝန်ကိုယိုဟန်စ်အေဘရာဟင်ကစတင်တာဝန်ယူတာဖြစ်ပါတယ
်။အာဆီယံအရှိတောင်အာရှနိုင်ငံတွေအနေနဲ့မြမအရေးဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမဖော်နိုင်တော့ဘူးဆိုရင်နောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုဆုံးဖြတ်ရတော့မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒန်အဗ်ဒူလာကပြောဆိုလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးအစီအစဉ်ဘေးမန်းမှာမလေးရှားနိုင်ငံခြားရေးဝန်ကြီးကမနေ့ကသတင်းတောက်တွေကိုတွေ့ဆုံပြောကြားတာဖြစ်ပါတယ်။မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေဟာကြိုးကြောင်းစီလျော်မှုဆက်ပြီးတော့မရှိတော့ဘူးဆိုရင်နိုဗ ెంబ ာထိပ်သီးအစည်းအဝေးမတိုင်ခင်တုံ့တက်ပြီးပိုကောင်းတဲ့အစီအစဉ်နဲ့အစားထိုးရလိမ့်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပေါ့။မြန်မာရေးပိုးပြီးပြက်ပြက်သားသားရက်တည်ဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအာဆီယံနိုင်ငံတွေကိုမကြခဏတိုက်တွန်းလို့ရှိတာပါ။ကုလသမဂ္ဂထရီနီလာကန်ကျင်းပနေတဲ့အချိန်မှာပဲဝန်ကြီးဆာဖူဒင်အဗ်ဒူလာက NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဝန်ကြီးတွေတာဝန်ရှိသူတွေအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီ NUCC နဲ့ပြည်အောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကကိုယ်စားလှယ်တွေကိုလည်းနယူးယောက်မှာတွေ့ဆုံပါတယ်။အဖွဲ့ဝင်15ဦးပါကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာပြည်သူတွေမျှော်မှန်းတဲ့ဆန္ဒအကောင့်တွေဖော်နိုင်မယ်လို့ပြောနေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကိုလည်းတင်ပို့မှုပိတ်ပင်ရင်းနဲ့ဖန်စီကန်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတောင်းဆိုတဲ့ဗြိတိန်နိုင်ငံကတင်ပြတဲ့မူကြမ်းချက်ကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုမကြာခင်ရပ်ပန်းတွင်မှာပဲအစိုးပြုတင်ပြထားတာဖြစ်ပါတယ်။
ကျက်ွေတံပိုးထိုးချပြီးအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ငွေပေးချေရေးစနစ်မှာမြန်မာကျက်ွေနဲ့ရုရှားငွေတိုက်ရိုက်ပေးချေနိုင်တဲ့ရုရှားနိုင်ငံမာဘန့်ကတ်တွေကိုတုံ့နိုင်ရေးနှစ်နိုင်ငံကြားဆွေးနွေးနေတဲ့အကြောင်းစစ်ကောင်စီဘက်ကပြောပါတယ
်ရုရှားနိုင်ငံခီးစဉ်မှာဘူဘန်ချင်းချင်းဆွေးနွေးမှုတွေရှိပါတယ်စီးပွားရေးနဲ့ကုန်သွယ်မှုဆိုင်ရာဆက်ဆက်လုပ်ငန်းတွေမှာရုရှားရူပယ်နဲ့မြန်မာကျက်ွေတို့တိုက်ရိုက်ပေးချေနိုင်ရေးပြီးတော့ကျွန်တော်ငွေပေးချေမှုစနစ်ကိုစောလင်စွာအကောင့်ထဲပေါ်နိုင်ရန်အတွက်ဒါရုရှားနိုင်ငံကပြုလုပ်တဲ့အမန်ယာကပ်ပေါ့အမန်ယာကပ်ဆိုတာဒါကိုပြောခြင်းဖြစ်ပါတယ်အမန်ယာကပ်ကိုကျွန်တော်လင်းမြာစွာအသုံးပြုနိုင်ရန်အတွက်ရုရှားဒါငွေကြေးရေးအဖွဲ့အစည်းတွေကကူညီဆောင်ရွက်ပေးတော့မှာဖြစ်ပြီးရုရှားနိုင်ငံရဲ့အမန်ယာကပ်ကိုမြန်မာနိုင်ငံရဲ့ငွေပေးချေမှုစနစ်မှာအသုံးပြုနိုင်ရန်အတွက်ဆွေးနွေးလျက်ရှိပါတယ်
မကြသေးခင်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းစီပေါ်ရေးပူပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အစီအစဉ်တချို့နဲ့ပတ်သက်ပြီးဗိုလ်ချုပ်စော်မင်းထွန်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါရုရှားနိုင်ငံ MIR ဘန်ကတ်ဟာကျူဘာတောင်ကိုရီးယားတူရကီဗီယက်နမ်နဲ့ယခင်ဆိုဗီယက်ပြည်ထောင်စုနိုင်ငံဟောင်းတချို့ကြားမှာပဲအသုံးပြုနိုင်တဲ့ကတ်ဖြစ်ပါတယ်စစ်တပ်ကအာဏာရယူပြီးအနောက်နိုင်ငံတွေရဲ့ရေးယူပိတ်ဆို့မှုတွေကြားမှာဒေါ်လာအနိုင်ကျင့်မှုတွေခံနေရတယ်ဆိုပြီးဒေါ်လာအစရုရှားနိုင်ငံရူဘယ်ငွေနဲ့တိုက်ရိုက်ပေးချေရေးဒေါ်လာငွေကြေးအပေါ်မိခွမှုရှော့ချရေးကိစ္စတွေကိုလည်းမကြသေးခင်ကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ခီးစဉ်အတွက်မှာဆွေးနွေးခဲ့ပါတယ
်။ရုရှားတပ်တွေကိုမောင်းထုတ်နှိမ်ခဲ့တဲ့ယူကရိန်းအရှေ့မြောက်ပိုင်းခါကီယက်ဒေသရဲ့အခြေအနေအခုဆိုတည်ငြိမ်လာနေပြီဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကနေယူကရိန်းကိုအကူအညီတွေပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပန်ကြားလိုက်ပါတယ်။ပြန်ပြီးလွတ်မြောက်လာတဲ့နယ်မြေတွေတည်ငြိမ်ရေးယူကရိန်းတပ်တွေနေရာယူရေးအဲ့ဒီဒေတာကဒေတာခံတွေပုံမှန်နေတာပြန်ရောက်ရေးပြန်ယူကရိန်းရဲ့မိတ်ဆွေတွေဘက်ကပံ့ပိုးမှုအားလုံးအချိန်ကိုက်ဖို့လိုတဲ့အတွက်ယူကရိန်းနေရဲ့လှုပ်ရှားလှုပ်ဆောင်မှုနဲ့အညီနိုင်ငံတကာကနေအကူအညီတွေပေးကြဖို့အတွက်မနေ့ညသမရမင်းကုံးမှာပြောကြားခဲ့တာဖြစ်ပါတယ်ယူကရိန်းပြည်သူတွေကိုသူတို့လိုအပ်နေတဲ့စီးရေးစီးပွားရေးနဲ့နိုင်ငံရေးအရပံ့ပိုးပေးရင်အောင်မြင်လက်တွေပြသတဲ့အတွက်2022မှာယူကရိန်းအတွက်အကူအညီဒေါ်လာ 1.6 ဘီလီယံပေးဖို့တန်လျှံချထားတဲ့ဗြိတိန်ကလာမယ့်နှစ်မှာဒီပမာဏဒါမှမဟုတ်ဒီတဲ့ပိုပေးဖို့လုပ်မယ်လို့ဝန်ကြီးချုပ်တဲ့ Liz Truss ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြန်ဝန်ကြီးချုပ်ဟာနယူးယောက်ကုလသမဂ္ဂထွေထွေညီလာခံတက်ဖို့ရောက်နေတဲ့ကမ္ဘာကောင်းဆောင်တွေကိုယူကရိန်းရဲ့အချုပ်ထံအာဏာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုအပြင်ရုရှားကိုသူ့ဆိုင်တင်ပို့မှုနဲ့အမျက်မထုံအောင်ကမ္ဘာကကြိုးစားမှုကိုပံ့ပိုးမဲ့ဗြိတိန်ရဲ့လုံဆောင်ချက်နဲ့တသားတဲ့ချက်တီးဖို့ဆောင်းမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ယုံကပြောပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာဗိုလ်တပ်ဖွဲ့နဲ့ကြာယူကရိန်းသမ္မတဇယ်လန်စကီကကျူတင်အတန်သွင်းထားတဲ့မိန့်ခွန်းကိုပြောကြားမှာလည်းဖြစ်ပါတယ
် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
ညဘက်သတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ကမ္ဘာကြီးဟာမဟာဘေးအန္တရာယ်ကြီးနဲ့ကြုံနေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူတရက်စ်ကသတိပေးလိုက်ပါတယ်။သုံးနှစ်အတွင်းပထမဆုံးအချိန်ဖြစ်လူကိုယ်တိုင်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာကြမဲ့ကမ္ဘာခေါင်းဆောင်တွေဟာပဋိပက္ခတွေရာသီဥတုဆိုင်ရာကပ်ဘေးတွေတိုးပြလာနေတဲ့စည်ရဲမှုနဲ့မညီမမျှမှုတွေရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ကြတဲ့ကကမ္ဘာအင်အားကြီးနိုင်ငံတွေကြားပို့ပြီးအကွဲအဟကြီးမားလာတာတွေကိုကင်တွယ်ဖြည့်ရှင်းကြရလိမ့်မယ်လို့မစ္စတာဂူတရက်စ်ကပြောပါတယ်။ကမ္ဘာကျိုးဟာအကွန့်ညွတ်မပါတဲ့ပြောရရင်မီးသင့်နေပြီးကဲတင်ရမယ့်အခြေစိုက်နေတယ်လို့အတွင်းမှုချုပ်ကသူ့မိန့်ခွန်းတွေမှာပြောခဲ့တာပါ။ COVID-19 ကပ်ဘေးကြီးနဲ့ရင်ဆိုင်ခဲ့ရပြီးနလန်းထူဖို့အတွက်လုံလောက်တဲ့ဘန်နာငွေချေးကိုဖွံ့ဖြိုးဆဲတိုက်ပြည်တွေအနည်းနဲ့လက်လန်းမမိကြဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ကဆိုခဲ့ပါတယ်။ဒီကဘေးကမျိုးဆက်တစ်ဆက်အတွင်းမကြုံစဘူးအချက်တည်းဖြစ်ပြီးပညာရေးကျန်းမာရေးနဲ့အမျိုးသမီးအခွင့်အရေးတွေဆုံးရှုံးဖို့အခြေအနေဖြစ်လာစေခဲ့တယ်လို့လဲမစ္စတာဂူတရက်စ်ကမြင်ပါတယ်။ အသွေးမှုချုပ်ဟာဒီကနေ့အင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံကိုဖွင့်လှစ်တဲ့အခါအဖွဲ့မင်းကွန်းကိုပြောဖို့ရှိပါတယ်။အသွေးမှုချုပ်ရဲ့အဲ့ဒီကပအခြေပြမင်းကွန်းဟာတီချီလေးနဲ့ခြေချင်းမြင့်မြင့်ထိရောက်ပြီးအပြေရှာရေးမှတ်တမ်းဖြစ်ပါလိမ့်မယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဂျူဂျာရက်ကဆိုပါတယ
်။၄စက္ကန့်တိုင်းမှာငတ်မခေါင်းမပြီးတော့တည်ဆုံးတဲ့သူတယောက်ရှိမယ်လို့ခန့်မှန်းကြောင်း NGO 200ကျော်ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ကမ္ဘာငတ်မခေါမမှုတန်တရာအဆုံးသတ်ဖို့အဆုံးဖြတ်ပေးနိုင်လောက်တဲ့နိုင်ငံတကာလုပ်ငန်းစဉ်တရချက်မှတ်ဆောင်ရဖို့လည်းတိုက်တွန်းပါတယ်။နယူးယောက်မှာကျင်းပနေတဲ့ထရီနီလာကန်တက်ရောက်လာမယ့်ကမ္ဘာခေါင်းဆောင်တွေကိုနိုင်ငံပေါင်း85နိုင်ငံက NGO 238ဖွဲ့ကအိတ်ဖွင့်ပေးစာပေးဖို့တိုက်တွန်းလာပါ။ကမ္ဘာမှာငတ်မခေါမမှုအဆင့်တဟုန်တို့တက်လာတဲ့ပုံမှာ Oxfam Save the Children နဲ့ Plan International တို့ပါဝင် NGO ဖွဲ့တွေကသဘောထားကိုဖော်ပြတာဖြစ်ပါတယ်။လူသားမောင်း345သန်းငတ်မမှုကြုံရတာပါဒါဟာ2019ခုနှစ်ဆန်းနှစ်ဆတိုးလာတာပါ27ရာစုအငတ်ဘေးမကြုံစေရဘူးလို့ကမ္ဘာခေါင်းဆောင်တွေကတိပေးပေးမယ်ဆိုမလီယာမှာအခုအငတ်ဘေးဆိုင်မဲ့အခြေအနေရောက်နေပြီးတော့တိုင်းပြည်45မြို့မှာလူသားမောင်း50ငတ်တလောက်အဖြစ်ကိုရောက်နေတယ်လို့လည်းပြောပါတယ
်နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေရောက်ရှိနေချိန်မှာအီရန်သမ္မတအီဘရာဟင်ရိုင်စီကလက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အနေနဲ့အရင်သမ္မတဟောင်းဒေါ်နယ်ထရမ့်နှုန်းကလိုအီရန်နျူကလ িয়ার သဘောတူညီချက်ကနေထွက်မသွားဘူးလို့အမှတ်ခံဖို့တောင်းဆိုလိုက်ပါတယ်။ဝါရှင်တန်အရှေ့လက်ပိုင်းလေ့လာရေးအဖွဲ့ကအီရန်ဆိုင်ယံဒါရိုက်တာအလက်ဆာဗန်တက်ကာကတော့ဒီလိုအမှတ်ခံဖို့သိက်ခက်ခဲနိုင်ပါတယ်လို့ဝေဖန်တဲ့အပြင်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတတွေနှုတ်ထွက်တာမျိုးမဖြစ်အောင်အီရန်အပေါ်မှာပဲမူတည်နေတယ်ဆိုတာကိုနားလည်ပြီးအမေရိကန်နဲ့နိုင်ငံရေးဆွေးနွေးဖို့အကြံပေးပါတယ်။သမ္မတအင်ဂျီနီယာကလုံခြုံရေးအကြံပေးဂျွန်ကာဘီကတော့2015အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းအမေရိကန်ရောအီရန်မှာပြန်မသွားနိုင်သေးပေမဲ့လက်ရှိအခြေအနေမှာဒါကိုပြန်အသက်သွင်းဖို့ဖြစ်နိုင်သေးတယ်လို့ယုံကြည်ကြောင်း VOA ကိုပြောပါတယ
်။ဂျပန်နိုင်ငံမှာတော့တောင်ဘက်ပိုင်းကကျူးရှူးကျွန်းကိုဝင်ရောက်တိုက်ခိုက်တဲ့တိုင်ဖုန်းမုန်တိုင်းနန်းမတော်ဟာဒီနေ့အင်္ဂါနေ့မှာတော့ပစိဖိတ်သမုဒ္ဒရာတွေကိုရွေ့ရှားသွားပြီးတော့အားပြော့သွားပါပြီ။မုန်တိုင်းကြောင့်ဒေသတွေမှာလှိုင်းကြီးနိုင်တယ်လို့ဂျပန်မိုးလေဝသဌာနကသတိပေးပါတယ်။မုန်တိုင်းကြောင့်အ ਨੇ စုံလူနှစ်ယောက်တေဆုံးပြီးတရားကြောဒဏ်ရာရခဲ့ပြီးတော့တစ်ပင်တွေလဲကျပြီးတော့လမ်းတွေပိတ်ဆို့နေပါတယ်။နေအိမ်တွေလည်းလက်စစ်မီးပြတ်တောက်နေတာပါ။အင်ဂျီတောင်းသုံးတသိန်းနဲ့3000ကျော်အထူးသဖြင့်ချူရှူးကျွန်းတဝိုင်းမှာအင်္ဂါနေ့မနေ့ပိုင်းတိလက်စစ်မီးပြတ်တောက်တဲ့ဒဏ်ကိုခံနေရတယ်လို့စစ်ပွဲရေးနဲ့ဆက်မှုဝန်ကြီးဌာနကပြောပါတယ်။ယထာကတည်ယူပို့ဆောင်ရေးအများစုကတော့ဒီကနေ့မှပဲပုံမှန်ပြန်ပြီးလဲပတ်နေပါပြီ။ကြီးစံယထာတွေနဲ့နေပြင်းတည်ယူပို့ဆောင်ရေးအများစုပြန်ပြီးလဲပတ်နေပေမဲ့ဂျပန်နိုင်ငံအရှေ့မြောက်ပိုင်းမှာတော့လေကြောင်းခီးစင်အတော်များများကိုရန်နာထားရတာဖြစ်ပါတယ
်။စက်တင်ဘာလ20ရက်နေ့အင်္ဂါညရဲ့ထိပ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့ဒေါခင်မျိုးသက်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့လေကြောင်းကနေတိုက်ခိုက်ခံရတဲ့တပည့်ရင်လက်ရက်ကုန်းကျေးရွာတိုက်ခိုက်ခံရမှုရဲ့နောက်ဆက်တွဲအခြေအနေသတင်းကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းဒေသကြီးဒီပဲရင်မျိုးနဲ့အရှိချမ်းလက်ရက်ကုန်းကျေးရွာဖုံးတော်ကြီးကျောင်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်အပေါ်မှာတော့မြမစစ်တပ်နဲ့ပြည်သူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာပြောဆိုချက်တွေကကွဲလဲနေပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတော့ကလေးငယ်9ဦးအပါအဝင်13ဦးသေဆုံးခဲ့ပြီးတော့ဖမ်းဆီးခံရသူတချို့လည်း၄ရက်ကြာတဲ့အထိပြန်ပြီးတော့မလွတ်လာသေးတဲ့အတွက်ဒေသခံတချို့ကစိုးရိမ်နေပါတယ်။စစ်ကောင်စီဘက်ကတော့ဒဏ်ရာရတဲ့သူတွေကိုစေကူသားမှုပေးနေတဲ့အကြောင်းနဲ့ဒဇာကန်အဖြစ်နဲ့သူတို့ဖမ်းဆီးထားတာမရှိဘူးဆိုပြီးပြောပါတယ်။တပည့်ရင်းမျိုးနဲ့လက်ရက်ကုန်းရွာတိုက်ခိုက်ခံရပြီးတဲ့အခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့ကိုသားညူဦးကပြောပြပေးထားပါတယ်။
တပင်းမျိုးနဲ့အရှိချမ်းလက်ရကုံကြီးရွာကခလီငယ်တွေစာတင်ကြားနေတဲ့စာတင်ကြောင်းကိုစက်တင်ဘာလ16ရက်နေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကနေပြီးတော့လေကြောင်းကနေပစ်ခတ်ခဲ့လို့ခလီငယ်9ဦးအပါအဝင်စစ်စုပေါင်း73ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကအတည်ပြုပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF နဲ့ KIA လက်နက်ကင်အဖွဲ့တွေကရွာသားတွေကိုဖုံးကြီးကျောင်းအောက်မှာနေခိုင်းပြီးတော့လူသားတိုင်းအဖြစ်နဲ့တုံးချခဲ့တာကြောင့်တိုက်ခိုက်ခဲ့တဲ့အချိန်မှာထိခိုက်ခဲ့တာဖြစ်တယ်လို့ဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တိုက်ခိုက်သေးဆုံးတဲ့ဒဏ်ရာရတဲ့အရေးအတွက်ကိုတော့အတည်ပြုပြောဆိုတာမရှိပါဘူး။တိုက်ခိုက်မှုဖြစ်ပွားပြီးဒဏ်ရာရခဲ့တဲ့ခလီငယ်တွေပါဝင်ဒေသခံ19ဦးကိုစစ်ကောင်စီဘက်ကရေဦးမြို့ပေါ်ကိုခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ကားမမှုခေါ်သွားတဲ့2ဦးကိုပြန်လွှတ်ခဲ့ပြီးမဲ့ခလီငယ်12ဦးအပါအဝင်စစ်စုပေါင်း18ဦးဒီနေ့ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လက်ရကုံကြီးရွာသား2ဦးကအခုလိုပြောပါတယ
်။လူကြီး9ယောက်ခလီ12ယောက်ပဲ။မိကနေဆက်ဆက်ရတာခလီ2ယောက်လောက်ပဲရှိတယ်ဗျ။
ကျဲတာနေရထိုင်ရတာတော့မှဆင်းပြေးတဲ့ဆေးကုပေးရဆိုတော့လမ်းတစ်ကရင်ပို့တယ်ဗျလမ်းလေးအာမခံတာမရှိတော့စိုးရိမ်တာပေါ့ဗျသူတို့ဘာဘယ်လိုများနေထိုင်ရတော့ဘာညာဘာမှသတင်းများတော့ကြတော့အကုန်လုံးစိုးရိမ်နေကြဗျတေးပါလုံးပဲတို့ဘောမှာလိုက်ဆောင်သားတွေမရှိဘူးဗျကျွန်တော်တို့မှာမျိုးဘောတက်ရတဲ့ရေချင်မရှိသေးပါဘူးဗျကြတို့တို့ကရားမှန်တယ်ရားနိုင်မဲ့တဲ့တဲ့လေးကိုပဲစောင့်မျှော်ပြီးတော့နေရတယ်ဗျာကျွန်တော်တို့မျိုးပေါ်မှာတက်ရဲပါဦးဗျာတို့ကယောက်ျားလေးမှန်နေမှာအကုန်လုံးတို့ဖမ်းတာပါဗျာ
စစ်ကောင်စီဘက်ကတော့တယောက်ကမှဒဇဂန်နီနဲ့ခေါ်ဆောင်သွားတာမရှိပဲနဲ့တရားရရှိရင်းမြစ်တပင်းတို့ကဆေးုံနေမှာစေကုသပေးနေတာဖြစ်တဲ့အကြောင်းရှင်းပါလေစေကုသနီရဲ့ဒေသခံယောက်ျားတချို့ရဲ့ပြောဆိုချက်ဗီဒီယိုတွေနဲ့အတူစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီနေ့သတင်းစာရှင်းလင်းပွဲမှာပြန်လည်ရှင်းလင်းပါတယ
်လူကြီးကိုလည်းကျွန်တော်တို့တက်ကနေပြီးဒဇဂန်အဖြစ်ဖမ်းဆီးသွားတယ်လို့ဘာလို့ဒါမဟုတ်တယ်ဟုတ်တယ်ရည်သေးတယ်အဲ့လိုရေးတဲ့အပြင်ကိုပဲဒီကျွန်တော်တို့အနေနဲ့စေကုသပေးနေတယ်ကလေးငယ်နှစ်ယောက်ဆိုရင်ဒဏ်ရာပြင်းထန်လို့မလို့ကျွန်တော်တို့ရဟရင်နဲ့ချက်ချင်းစစ်စေးရုံကိုပို့ရတာဖြစ်တယ်သူတို့အနေနဲ့ကလည်းရေးဦးတို့အဲ့ဒီဗီရဲတို့မှာစေရုံတွေမှာရှိပါတယ်ခုချိန်ဒီကုသပေးနေလို့ရှိပါတယ
်လေကြောင်းကတက်ခိုက်ခဲ့တဲ့နေရာဟာ KIA နဲ့ PDF တပ်တွေလက်နက်တွေလွှဲပြောင်းပို့တဲ့နေရာဖြစ်အသုံးချနေတယ်လို့ရွာသားတွေကလူသားတိုင်းဖြစ်အသုံးချခံရတယ်လို့စစ်ကောင်စီဘက်ကဆွဆွဲပါတယ်ဒေသခံတွေနဲ့ PDF အဖွဲ့ဝင်တွေကတော့ကလင်းငယ်တွေစတင်ကြားနေတဲ့အချိန်မှာရွေချက်ရှိရှိနဲ့ကလေးတွေရှိတဲ့နေရာကိုစစ်ကောင်စီဘက်ကလေကြောင်းကနေရုတ်တရက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားနေတာမဟုတ်ဘဲနဲ့တစ်ဖက်သက်မစင်မချင်းပစ်ခတ်ခဲ့တာလို့ပြောဆိုပါတယ်တပိန်းမြို့နယ်ဒေသခံတွေကတော့ခုလိုကလင်းငယ်တွေတိုက်ဆုံတဲ့အထိပစ်ခတ်ခံရတဲ့အတွက်စိုးရင်ထိတ်လန့်နေပါတယ်ဒေသခံတအူးကခုလိုပြောပါတယ
်စတင်ကြောင်းကိုကလေးတွေကိုအဓိကပြင်မှတ်ထားပြီးတိုက်ခိုက်တယ်လို့ဖြစ်တဲ့အတွက်ဒီသူတွေကတော့အထိတ်တလန့်ဖြစ်နေကြတာပေါ့ဘာလို့လဲဆိုတော့ဂျေးရွာကိုဥတီပြီးဖြစ်သွားတာဖြစ်တဲ့အတွက်တမျိုးနယ်လုံးကရွာသူရွာသားတွေကအထိတ်တလန့်ဖြစ်ပြီးတော့ရွာတွေထဲကိုမနေရဲလောက်အောင်ကိုဖြစ်နေကြတယ်ဗျအဲ့ဒါမျိုးအဖြစ်ဆိုးတွေကိုနောက်ထပ်ထက်ကြုံမှဆိုးတဲ့အတွက်ကြောင့်မို့ရွာတိုင်းလူလူကဒီမှာစစ်ကြောင်းဝင်နိုင်တယ်ဆိုတော့ကောလာဟလတွေကြောင့်ရွာထဲမှာမနေရဲပဲနဲ့အဲရွာပြင်တွေဆိုးတွေထဲမှာနေနေကြတာမျိုးတွေဖြစ်နေကြ
ကုလသမဂ္ဂကလေးများရမုံငွေဖွဲ့ UNICEF အဖွဲ့ကတော့တပိန်းမြို့နယ်စာတင်ကျောင်းတက်ခိုက်ခံရပြီးတော့ကျောင်းသူကျောင်းသားအနည်းဆုံး15ဦးပျောက်ဆုံးနေတဲ့အတွက်အ мян ဆုံးပြန်လွှတ်ပေးဖို့ကြေညာချက်ထုတ်ပါတယ်။ကလေးငယ်တွေကိုအနည်းငယ်ကင်းကင်းနဲ့ပြန်လွှတ်ပေးဖို့အပြင်စာတင်ကျောင်းတွေဟာဘေးကင်းလုံခြုံတဲ့နေရာတွေဖြစ်ဖို့နဲ့ကလေးငယ်တွေကိုဘယ်တော့မှတိုက်ခိုက်မှုမလုပ်ဖို့ UNICEF အဖွဲ့ကသတိပေးပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုတာဝန်ခံယူမှုရှိစေရေးအတွက်ဖြစ်နိုင်တဲ့နီလန်တွေနဲ့အေးအေးယူနိုင်အောင်လို့ဆောင်ရွက်ကြဖို့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူထောင်ညီလာခံကိုတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကို Save the Children ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Hassan Noor Sadi ကလည်းတိုက်တွန်းထားပါတယ်။ဒါ့အပြင်ကုလသမဂ္ဂလူညွှန်ကောင်စီအနေနဲ့မြမအရေးနဲ့ပတ်သက်ပြီးတော့အ мян ဆုံးအစည်းအဝေးခေါ်ယူဖို့နဲ့ကလေးသင်ငယ်ခွင့်ရေးအားလုံးကိုအကောက်အွယ်ပေးနိုင်မဲ့ဆုံးဖြတ်ချက်တစ်ခုချမှတ်ဖို့အပြင်အာဆီယံအနေနဲ့လည်းအေးအေးယူဆောင်ရွက်တာတွေပို့ပြီးတော့လှုပ်ဆောင်ဖို့ Hassan Noor Sadi ကပြောကြားခဲ့တဲ့အကြောင်း Save the Children အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
တပည့်ရင်လက်ရကုံကျေးရွာတိုက်ခိုက်ခံရမှုမှာခေါ်ဆောင်ခံသွားရတဲ့ကလေးငယ်တွေပါဝင်ဒေသခံပြည်သူတွေအခုချိန်ထိပြန်ပြီးတော့မလွတ်မြောက်သေးတဲ့အခြေအနေသတင်းကိုကိုသားညုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မိုးပြဲမြို့ထဲမှာခိုလုံနေကြတဲ့စစ်ပေးဆောင်တွေကိုစစ်တပ်ကထိန်းသိမ်းထားတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာတော့ဘာသာရေးဘုန်းကြီးကျောင်းနေဖျားကျောင်းနေမှာခိုလုံနေကြတဲ့အရက်သား100နီးပါးကိုစစ်ကောင်စီကထိန်းသိမ်းထားပါတယ်။စစ်ကောင်စီအတွက်ထမင်းဟင်းချက်ပြုတ်တာတွေအဝတ်အစားလျှော့ပေးတဲ့အလုပ်တွေကိုလုပ်ပေးနေရတယ်လို့မြို့ခံတွေနဲ့စစ်ပေးဒုက္ခသည်တွေကိုကူညီပေးနေသူတွေက VOA ကိုပြောပါတယ်။မနေ့ကလည်းတိုက်ပွဲတွေဖြစ်ပြီးတော့လမ်းတွေပိတ်ထားတဲ့အတွက်ထိန်းသိမ်းခံထားရသူတွေနဲ့ဆွေမျိုးသားချင်းတွေတွေ့ဆုံခွင့်မရတဲ့အကြောင်းလည်းပြောပြပါတယ်။မိုးပြဲမြို့ဘက်ကအခြေအနေအလိမ်မှာပြောပြပေးပါရှင်။
စက်တင်ဘာလ19ရက်မနေ့ကမနက်အစောပိုင်းမြန်မာစစ်တပ်တွေမိုးပြဲမြို့ထဲကိုဝင်လာပြီးမြို့ထဲကစက်တော်ရဖုန်ကြီးကျောင်းနဲ့မွေတော်ဖုန်ကြီးကျောင်းတွေမှာခိုးလုံနေကြတဲ့အရက်သား100နီးပါးကိုအပြင်ထွက်ခွေမပေးဘဲထိမ့်သိမ်းထားတယ်လို့မြို့ကန်နဲ့စစ်ပေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးဝင်လာခဲ့တာလို့ဒေသခံတို့ကပြောပါတယ
်။လက်နက်ကြီးချတဲ့မြို့တော်ကျောင်းမှာရဲ့တနေရာရဲ့အခုနောက်မြို့ရဲ့နောက်ဖက်တွေဆက်တော်ရကျောင်းတနေရာရဲ့ဒီလိုကျောင်းမှာကျတော့ဒီပြည်သူတွေကအရင်လက်နက်ကြီးချတဲ့အပုံချွေကုန်တာပေါ့ဒီလူငယ်လူကြီးတွေတချို့ကကျောင်းကိုတဲအိတ်ဆောက်လာတယ်အဲ့လိုမျိုးရှိတာပေါ့နောက်ဆယ်ဦးကျော်လောက်ရှိမယ်ထင်တယ်အဲ့ဒါကိုသူကဒီစစ်သားညကြီးရောက်လာတော့သူတို့အပြင်မထွက်ခိုင်းတော့ပေါ့နော်နောက်ဆက်ကြရကျောင်းပါပေါ့ဒီသူက6ဖက်ပြော80လောက်ရှိနိုင်တယ်ပေါ့နော
်ထိမ့်သိမ့်ခံထားရတဲ့သူတွေဟာစစ်တပ်စားဖို့ထမင်းဟင်းချက်ပြုတ်တာတွေအဝတ်အစားလျှော့ပေးတာတွေလှုပ်ဆောင်နေရတာလို့မိုးပြဲကယ်ဆယ်ရေးအဖွဲ့တာဝန်ခံကအခုလိုပြောပါတယ
်သူတို့စစ်ကောင်စီအတွက် အင်းမာလေးဝတ်စားရှော့ပေးရတာတွေနောက်မိုးသမင်းချက်ပေးရတာတွေနောက်ပြီးမှရည်ရည်ရတတော်လေးပေးရတာဗာညာမျိုးတွေသူတို့အမျိုးတွေလုတ်ပေးနေရတယ်ကြဟုတ်တော့ဆဲတော့တော်တော်အကြောင်းမှာထားတယ်လို့ပဲသိရတယ်အိမ်ပြန်ထပ်ပြင်းတဲ့အိမ်ဒီပြန်လာခေါ်တယ်လို့အဲ့လိုမျိုးပြောကြတယ်က
ြဘေးလူရာကိုတိန်းဆောင်နေရတဲ့မိုးပြဲမျိုးကတူကတော့သူ့ဆွေမျိုးတွေလည်းမျိုးထဲမှာကြမ်းရှိနေပြီးအဆက်အသွယ်ပြတ်တောက်နေတဲ့အကြောင်းပြောပါတယ်ဖန်စီခံထားရသူတွေနဲ့ကြံတဲ့ဆွေမျိုးတွေတွေ့ခွင့်မရသလိုလမ်းတွေလည်းပိတ်ထားတယ်လို့မိုးပြဲဒေသခံတို့ကပြောပါတယ်
။လုံခြုံရေးအခြေအနေရတဲ့ဘလို့မှလည်းတို့ရဲ့လည်းတော်တော်ဆူရင်ကြတော့ပေါ့။နောက်တစ်ခါခါနဲ့ဖမ်းတာလားတတာလားဖြတ်တာလားစီစီမင်းညာလားအတားတွေလည်းတို့ကဒီလိုနဲ့ပဲဆူရင်ညိတယ်။ဟိုဆွေမျိုးတော့ပါမယ်လို့တော့တော်အဲ့လိုမျိုးထင်တာပေါ့နော်ဖုန်းကလည်းဆက်သွယ်လို့ရမရဘူးဖြစ်နေတယ်ကျွန်တော်တို့လည်းဟိုသွားကြည့်မယ်ဆိုရင်လည်းတို့ကပေးမပြဘူးလမ်းလည်းပိတ်ဆို့ထားတယ်လမ်းလည်းတစ်တုံးတွေနဲ့ပိတ်ထားတာကြတော့ဟိုသွားလို့လည်းမရဘူးလာလို့လည်းမရဘူးတဲ့
ညနေပိုင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့မြို့ကန်နဲ့ကေဇေးကြီးအဖွဲ့တွေက VOA ကိုပြောပါတယ်လောလောဆယ်တော့မိုးပြဲမျိုးတွေကနေရာတော်တော်များများစစ်တပ်ကလမ်းတွေပိတ်ဆို့ထားပြီးတွာလာလို့မရတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်။အရက်သားတွေကိုဖုံးတော်ကြီးချောင်းထဲမှာထိမ့်သိမ်းထားတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ဒီဒေသတွေမှာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါင်းပြီးအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုပြီးစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးထိုးစစ်ဆင်တာတွေမကြာခဏလုပ်နေပါဗျ။မိုးပြဲပြည်သူကာကွယ်ရေးတပ် PDF ကတော့ဖုံးကြီးကျောင်းတွေမှာခိုးလုံနေတဲ့အပြစ်မဲ့ပြည်သူတွေစစ်တပ်ရဲ့တစားကံအဖြစ်ဖမ်းဆီးတာကိုခံနေရတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်
။မိုးပြဲမြို့ထဲမှာဘာသာရေးကျောင်းတွေမှာခိုးလုံနေတဲ့အရက်သားတွေကိုစစ်ကောင်စီကနေထိန်းသိမ်းထားပြီးတော့သူတို့ရဲ့ဝေဟာဝိဆတွေလောက်ကင်ပေးခိုင်းနေတဲ့အကြောင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့ရန်ကုန်မြို့အပါအဝင်မြို့ကြီးတွေမှာရာဇဝတ်မှုထူပြောလာနေတဲ့လုံခြုံရေးအခြေအနေကိုတင်ပြပေးကြပါမယ်။ရန်ကုန်မြို့ရဲ့နေရာတချို့မှာတော့ဒီရက်ပိုင်းမှာရာဇဝတ်မှုတွေပိုပြီးတော့များလာနေပါတယ်။ခိုးဆိုးလူရက်တာလမ်းပေါ်မှာရန်ပြူတာနောက်နေအိမ်တွေထဲအထိပါဝင်ပြီးတော့အကြမ်းဖက်လူရက်မှုတွေတိုးလာတာကြောင့်ရန်ကုန်မြို့ခံတွေမှာလုံခြုံရေးအတွက်အထူးသတိထားနေရတယ်လို့မြို့ခံတွေကပြောပါတယ်။တော်လာရေးအတွက်အများကနေအဓိကထားပြီးတော့အားထားနေရတဲ့ YBS ရင်လန်းတွေပေါ်မှာလည်းကပိုက်လိုက်ခံရသူတွေပုံများလာတယ်လို့ဘတ်စကားနဲ့ခီးသွွားပြည်သူတွေကပြောပါတယ်။ရန်ကုန်မြို့ကလုံခြုံရေးအခြေအနေသတင်းပေးဖို့ချက်ကိုတော့မဆုမြတ်မွန်ပြောပြပေးပါရှင်။
ရန်ကုန်မြို့မှာတနင်္လာကနေတနင်္လာသွားလာရေးအတွက် YBS အများသုံးရင်လိုင်းတွေကိုအဓိကအားထားနေရချိန်မှာမြင့်တက်နေတဲ့73စီစီကြောင့်ဘတ်စကားပြေးဆွဲတဲ့အစီးရေတွေအရင်နဲ့စာရင်နှဲသွားပြီးတော့ကားတွေလည်းပိုကျက်လာတယ်လို့ခီးတယ်တွေကပြောပါတယ်။အများသုံးဘတ်စကားတွေပေါ်မှာကပိုက်နှိုက်ခံရတာတွေလည်းအခုနောက်ပိုင်းပိုပြီးတော့အဖြစ်များလာတယ်လို့ပတ်ဆက်အိတ်ကပိုက်အနှိုက်ခံရသူတဦးကပြောပြပါဗျာ။
အခုကပိုက်နှိုက်တာလည်းတော်တော်အဖြစ်နဲ့ဆိုရချင်းဘာလို့လဲဆိုတော့အဓိကတော့ကားလမ်းချောင်းတာပေါ့နော်။ကားတွေကတော့မရှိဘူးလေပြီးတော့ရှိရကားကိုပဲဒီလူတွေကဟိုအချိန်မီအောင်လို့ပေါ့အဓိကလုံချိန်တောင်းချိန်နေမီအောင်လို့ဆိုပြီးတော့အချိန်မီအောင်လို့အတင်တိုးဝယ်ပြီးရှိနေတာကားတွေကလူအများကြက်တယ်လေလူရန်ကြက်တော့လူဆုံတော့ဝမရဲကားဘတ်စကားဆိုလဲလူဆုံပြီးတော့ဖြစ်တာပေါ့နော်အခုစားဝတ်နေရေးတွေတောင်းလဲခက်ခဲတော့ကြားရအလုံးလောက်ရတာပေါ့အဲ့တဘောပါပဲ
အခုလိုဘတ်စကားပေါ်မှာကပိုက်နှိုက်ခံရမှုတွေရှိတယ်လို့လမ်းပေါ်မှာတွာလာတဲ့အခါမှာလည်းတတိထားပြီးတော့ကိုယ့်ရဲ့လုံခြုံရေးအတွက်ပူပန်နေရတယ်လို့ပြောပါတယ်
။လုံခြုံရေးက30မှာဆိုရင်တော့ကိုယ့်တက်မှာကိုယ့်လောက်ရှိကိုပူပန်တာပေါ့နော်။ဘာလို့လဲဆိုတော့အမျိုးမျိုးပဲပေါ့နော်။ဟိုလမ်းသွားရင်လည်းရှိတယ်ဟုတ်တယ်မလား။လူလေးလူရှိလည်းရှိတယ်ရှိရလေမရှိနဲ့မရှိရလေပေါ့နော်။ဟိုဆိုတော့အရင်တော့ဟိုကဘာလဲအဆင်မပြေဘူးပေါ့တွာလာတော့။ဒါမှလည်းဖတ်တတ်နိုင်ပါမလား။
ရန်ကုန်မြို့မှာည12နာရီကနေမနက်4နာရီအထိညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်ပါတယ်။လမ်းပေါ်မှာသွာလာတဲ့အခါလုံခြုံရေးစိတ်မချရသလိုအချိန်ကန့်သက်ချက်ကြောင့်လည်းအရင်ကလူစီကားတဲ့ရန်ကုန်မြို့လမ်းတွေပေါ်မှာည8နာရီလောက်ဆိုရင်အသွာလာတိတ်မရှိတော့ပါဘူး။အခုလိုအခြေအနေတွေကြောင့်အလုတ်ချိန်အပြည့်အဝမလုံနိုင်တာမျိုးတွေရှိတယ်လို့ရန်ကုန်မြို့ကလူငယ်တယောက်ကပြောပါတယ်။သွားရင
်းလိုက်ရတော့လေးဖြစ်တယ်။ပြီးတော့ညပိုင်းကတော့ပုံမှန်တော့သွားနေလာနေကြအခြေအနေကိုဟိုသွားဖို့တော်တော်လေးကြက်ခဲ့တာပါအလုတ်ကနေပြီးတော့ကျွန်တော်တို့နောက်ကျတယ်ဆိုလို့ရှိရင်အဆင်မပြေတော့ဘူးเนาะပုံမှန်လုတ်တဲ့အချိန်6နာရီ8နာရီကိုလုတ်လို့မရဘူးကျွန်တော်ဒီနေ့ဆိုတော့အဲ့လိုမျိုးအလုတ်သွားမယ်เนาะပြန်လာတယ်ပေါ့ဒီလိုမျိုးအချိန်ကိုကိုယ့်ကိုတတ်မှတ်နေရတယ်ပုံမှန်ချက်ပြီးတော့ဟိုလုံးလက်သွားလာလို့မရဘူးအဲ့လိုဖြစ်တယ်
စစ်တပ်အာဏာမသိငယ်အချိန်နဲ့နှိုင်းရှင်ရင်အခုအချိန်မှာကိုပိုင်လွတ်လပ်မှုတွေဆုံးရှုံးနေတယ်လို့ကိုယ့်ရဲ့လုံခြုံရေးအတွက်ကိုလည်းအမြဲတမ်းပူပန်နေရတဲ့အကြောင်းအမျိုးသမီးငယ်တယောက်ကလည်းပြောပြပါဗျ
။ရင်သွားတော့ဆက်ဆက်ရပြီးဆက်ရတာပေါ့နော်။အဲဒီဝိုင်းတဲ့ရှင်ပူဆိုးတာပေါ့ကိုရွှေရီပိုင်ဝတ်သွားရင်တော့မှကားပေါ်တက်မယ်ဆိုအကုန်လုံးချုပ်ပြီးအိတ်ထဲထည့်သွားအဲ့လိုမျိုးရှိ။ရင်လောက်တော့မလွတ်လပ်တော့ပေါ့နော်။
ဘတ်ကားပေါ်မှာကပိုက်နှိုက်ခံရတာလမ်းပေါ်မှာရံပြုတ်ခံရတာနဲ့နေအိမ်ထဲဝင်ရောက်အနူကျန်းစီဓမြတိုက်တာမျိုးလိုအုပ်စုဖွဲ့အကျန်းဖက်ခံရတဲ့တဲ့ရင်တွေလည်းတချို့နေရာတွေမှာမကြာခဏထွက်ပေါ်နေပါတယ်။လူနေထူထပ်တဲ့ရန်ကုန်မြို့မှာအခုလိုဖြစ်ရတွေခက်ဆိတ်ဆိတ်ဖြစ်လာနေပေမဲ့ကျူးလွန်သူတွေကိုဖမ်းဆီးအရေးယူနိုင်တာထိထိရောက်ရောက်နှိမ်နှင်းနိုင်တာမျိုးမရှိတဲ့အတွက်လို့လည်းပို့ပြီးတော့စိုးရိမ်နေကြပါတယ်။စားဝတ်နေရေးအချက်အတဲနဲ့ကုန်စည်နှုံကြီးမြင့်မှုအလောက်ကန်ရှားပါမှုတွေနဲ့အတူရာဇဝတ်မှုတွေများလာတာကြောင့်လုံခြုံရေးအတွက်အမြဲတမ်းစိုးရိမ်နေရတယ်လို့မြို့ကန်တချို့ကပြောပါတယ်ရှင်။
ရန်ကုန်မြို့မှာလူရဲရံပြုတ်တိုက်ခိုက်တဲ့ရာဇဝတ်မှုတွေတိုးလာနေလို့ရန်ကုန်မြို့ကံပြည်သူတွေလုံခြုံရေးအထူးသတိထားနေရတဲ့အခြေအနေကိုမတ်စုမြင့်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရုတ်မြန်မာနယ်စပ်မှာကိုဗစ်ကူးစက်မှုတွေပြန်တွေ့လာလို့အသွာအလာတွေကန့်သတ်ထားရတဲ့နောက်ဆုံးအခြေအနေသတင်းကိုတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကက်ရက်တရုတ်နိုင်ငံရွှေလီမြို့မှာတော့ COVID-19 ရောဂါပိုးတွေ့ရှိတာကြောင့်အသွာအလာကန့်သတ်ပိတ်ပင်တာတွေကို9ရက်တင်းကျပ်လိုက်ပါတယ်ဒီလိုအသွာအလာတွေကန့်သတ်လိုက်ပင်မဲ့နယ်စပ်ကုန်သွယ်ရေးကိုတော့ထိခိုက်တာမရှိကြောင်းမြန်မာကုန်သည်တွေကပြောပါတယ်တရုတ်မြန်မာနယ်စပ်ကကုန်သွယ်ရေးအခြေအနေနောက်ဆုံးရသတင်းပေးပို့ချက်ကိုတော့ကိုငင်းညံကတင်ပြပေးထားပါတယ
်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရဲ့အချက်အချာဒေတာဖြစ်တဲ့တရုတ်နိုင်ငံရွှေလီမြို့မှာ COVID ရောဂါပိုးတွေ့ရှိတာတွေတိုးလာတာကြောင့်ဒီလ16ရက်ကစတင်ပြီးအသွာအလာကန့်သတ်တဲ့အမိန့်တွေထုတ်ပြန်လိုက်ပါတယ်။အသွာအလာကန့်သတ်လိုက်ပေမဲ့မြန်မာနိုင်ငံဘက်ကကုန်တင်ရင်တွေအဝင်ထွက်လုပ်တဲ့ကျင်းစမ်းကြော့ဂိတ်ကိုတော့ဆက်ဖွင့်ထားကြောင်းမူဆယ်မြို့ကမြန်မာကုန်သည်တွေကပြောပါတယ်။ဒါကြောင့်နေဆက်ကုန်သွယ်ရေးပေါ်ထိခိုက်တာမရှိဘူးလို့မူဆယ်စံစဘာကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။ချွေဒီမြို့ကိုစက်တင်ဘာ16ရက်နေ့ဒေတာဆောင်တော်ချိန်ည7နာရီကနေပြီးတော့စက်တင်ဘာ21ရက်နေ့ဒေတာဆောင်တော်ချိန်ည7နာရီခန့်မာရတီဒီတော့ထောက်ချလိုက်တာပဲတရုတ်ပြည်မှာတော့ထောက်ချတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရုတ်ပြည်မှာလည်းတက်တော့ဖြစ်တယ်ဟိုချစ်ဆန်းကြောက်ခိကူတော့လုံးဝမပိတ်ပါဘူးဒါကြောင့်ချစ်ဆန်းကြောက်ခိကနေပြီးတော့ကားဒီအဝင်ထွက်ရှိတာပဲဟိုချစ်ဆန်းကြောက်ခိမှာကုန်ပင်ရေးရှင်တွေကသခင်တိုင်းပုံမှန်သွားလာနေရအောင်သိရှိရပါတယ်ခင်ဗျာဒါကြောင့်ဖိလစ်ပင်းမှာတော့ထောက်ချပြီးမှလည်းတရုတ်ပြည်မှာလည်းတက်ကုန်ပင်ရေးကိုတော့လုံးဝမရှိခဲ့ပါဘူးခင်ဗျာ
တခြားမူဆယ်မျိုးကန်တူကတော့21ရက်နေ့မှာလော့ဒေါင်းချတာ9ရက်ပြည့်မှာဖြစ်ပေမဲ့နောက်ရက်တွေပြန်ဖွင့်မယ်ဆိုတာတော့မသေးကြသေးဘူးလို့ပြောပါတယ
်။9ရက်လို့တော့ပြောရဲဗျ။9ရက်လို့ပြောရင်လည်းကျွန်တော်ကြားတဲ့သတင်းရပါတော့ဆက်ပိတ်တဲ့ပုံစံရှိတယ်။ဒါဆိုလို့ဆိုတော့ဒီလိုဆက်ပြီးတော့တွေ့ရဲပေါ့အဲ့လိုတော့ကျောင်းသိရတယ်ဗျ
။မူဆယ်105မိုင်ကုံသွယ်ရေးဇုံအတွင်းမှာတော့နေဆက်ကုံသွယ်ရေးဂိတ်9ခုရှိပါတယ်။ဒီကုံသွယ်ရေးဂိတ်တွေကို2020ခုနှစ်ကိုဗစ်ကရောဂါကူးစက်မှုအမြင့်ဆုံးဖြစ်ခဲ့တဲ့အချိန်တွေကလေးကစပိတ်ထားခဲ့တာပါမြန်မာနိုင်ငံဘက်ကကုန်တင်ရင်တွေဝင်ထွက်နေတဲ့ကျင်းစမ်းကြော့ဂိတ်တစ်ခုတည်းကို2021ခုနှစ်ဂုံပိုင်းမှာအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပါတယ်တရုတ်နိုင်ငံဘက်မှာကိုဗစ်ပိုးတွေ့ရှိတာကြောင့်အသွာအလာကန့်သတ်ထားချိန်မှာတရုတ်နယ်စပ်မြန်မာနိုင်ငံဘက်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးအတွင်းမှာလည်းကိုဗစ်ပိုးစမ်းသပ်စစ်ဆေးတာတွေကိုတိုးမြင့်စစ်ဆေးနေပါတယ်မိုင်းလာမြို့အတွင်းအခြေအနေတွေကိုဒေတာကန်ကျူကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီဒီနေရာနဲ့ကြည့်ပြီးမျိုးဒီဒီကသင်္ချေကကျွန်တော်တို့လိုက်လို့နေရပဲမိုင်းလာပြီးအခုနေနေတင်းဆိုဒေတာတုံးကုန်းဆိုလောအလုံးစိတ်တယ်တပလောက်ရှိပြီတယ်ကျွန်တော်တို့စိတ်ကခုစိတ်ရှိနေတော့အပြင်မပေါ်တဲ့ဘူ
းအထူးဒေတာလေးကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းဦးစီးအဖွဲ့ကတော့မိုင်းလာမျိုးကိုဒီလ16ရက်နေ့ကစပြီးလော့ဒေါင်းချထားပြီးတော့ဒေသခံတွေကိုအာခေါင်တိုးဘက်စစ်ဆေးမှဖြစ်ကြောင်းနဲ့လော့ဒေါင်းချထားတဲ့အချိန်စီးပွားရေးလုပ်ငန်းအယောင်ဆိုင်တွေယာယီပိတ်ထားဖို့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းမှာလည်းကိုဗစ် -19 ရောဂါဖြစ်ပွားတဲ့ပိုးရှိသူတွေပြန်များလာပြီးတော့ဒီနေ့မနက်8နာရီအထိဓာတ်ခွဲအတီးပြုလူနာသက်393ဦးရှိပြီးကူးစက်ခံရသူစုစုပေါင်း 9200 ကျော်ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်မှာကိုဗစ် -19 ကူးစက်မှုတွေပြန်တွေ့လို့အသွာအလာ9ရက်ကန့်သတ်ထားရတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အင်္ဂါနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ်VUE Plus application ကိုကြောင်းလို့ရယူပ
ါမင်္ဂလာညချမ်းပါတော်ရရှင်များရှင် VUE American အတန်ရဲ့ည7နာရီခန့်မြန်မာဘာသာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမတင်ဆက်ခင်မှာတော့အရင်ဆုံးဒီတာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကအမျိုးသမီးသတင်းတောက်တွေရင်ဆိုင်နေရတဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်တာလီဘန်နဲ့အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးသတင်းတောက်တွေမျက်နှာကိုဖုံးပြီးတော့သတင်းကြေညာရမယ်လို့တာလီဘန်အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီလိုမျက်နှာဖုံးပြီးတော့ဒီသတင်းကြေညာနေတဲ့တိုလိုသတင်းဌာနကသတင်းတောက်ကက်ထရီယာ MND ရဲ့ဓာတ်ပုံကလည်းကဘာတဝမ်းမှာပြန့်နှံ့သွားပါတယ်။အဲ့ဒီနောက်မှာတော့မိသားစုလုံခြုံရေးအပေါ်ချိန်ချောက်မှုတွေရှိလာတဲ့အတွက်အိန္ဒိယပါကစ္စတန်နိုင်ငံဘက်ကို MMD တို့မိသားစုထွက်ပြေးခဲ့ရပါတယ်။သတင်းတောက်မူဆကာဆာဖီသတင်းပေးပို့ထားတဲ့သတင်းကိုတော့မယင်ချင်းနိုင်ကတင်ပြပေးထားပါတယ်ရှင်
။အာဖဂန်အမျိုးသမီးသတင်းကြေညာသူကာတာရာအဟပ်မာဒီယာဟာအာဖဂန်နိုင်ငံက TOLO သတင်းဌာနမှလုတ်ကင်ခဲ့သူဖြစ်ပါတယ်အခုတော့ပါကစ္စတန်ကိုရောက်နေပြီးရုတ်တရက်အပြောင်းလဲဖြစ်ခဲ့ရတဲ့သူ့ရဲ့ဘဝကိုလိုင်လျောညီထွေဖြစ်အောင်ကြိုးစားနေပါတယ်တာလီဘန်တွေကနေအမျိုးသမီးနဲ့သတင်းတောက်တွေအပေါ်ကန့်သတ်မှုတွေတိုးမြင့်လာတဲ့အချိန်မှာသူနဲ့ခင်ပွန်းဖြစ်သူသတင်းတောက်အကရမ်အစမာတီတို့ပါကစ္စတန်ကအစ္စလာမဘတ်မြို့ကိုထွက်ပြေးလာခဲ့ကြပါတယ
် Zindagi The life that my parents built for 30 years
ဒီပေါင်း30ကြာမိဘတွေတည်ဆောက်ပေးခဲ့တဲ့ကျမရဲ့ဘဝဟာတနေ့တည်းမှာဆုံးရှုံးသွားခဲ့ပါတယ်ကျမတို့ရဲ့ပစ္စည်းတွေအားလုံးကိုရောင်းပြီးတော့ဒီကိုထွက်လာခဲ့တာပါ
TOLO သတင်းဌာနအတွက်သတင်းကြေညာသူအသက်28နှစ်အရွယ်အဟမာဒီဟာကဘာရဲ့အာယုံဆိုင်မှုကိုရခဲ့သူပါတာလီဘန်တွေကသတင်းကြေညာသူတွေမပြစ်မနေလိုက်နိုင်ရမယ့်စီကံသစ်တွေကိုထုတ်ပြန်လိုက်ပြီးတဲ့နောက်သတင်းကြေညာချိန်မျက်နှာဖုံးကြောင့်အသက်ရှူကျက်မောပန့်နေတဲ့သူ့ရဲ့ဓာတ်ပုံတွေဟာကဘာတဝမ်းပြန့်နှံ့ခဲ့ပါတယ်အမျိုးသမီးသတင်းတောက်တွေအနေနဲ့သတင်းကြေညာချိန်မျက်နှာကိုဖုံးထားရမယ်လို့တာလီဘန်တွေကအမိန့်ထုတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနတွေမှအမျိုးသမီးတွေအလုတ်လုတ်ခွင့်ကိုလည်းပိတ်ပင်ခဲ့ပါတယ်။အဲ့ဒီအချိန်ထိကိုအခြားအမျိုးသမီးတွေရဲ့အတန်းတွေထုတ်ဖော်နိုင်ဖို့အတွက်သတင်းကြေညာတဲ့အလုတ်ကိုဆက်ပြီးလုတ်သွားမယ်လို့အမဒီကစိတ်ပိုင်းဖြတ်ထားတာပ
ါ Despite all the threats we were saying that it is our country
ဒီလိုချင်းချောက်မှုအလုံးရှိနေပေမဲ့ဒါဟာငါတို့နိုင်ငံငါတို့မဖြစ်မနေရှိရမယ်နိုင်ငံတွင်းမှာရှိနေတဲ့တာလီဘန်တွေရဲ့ဥပဒေတွေနဲ့လိုက်လျောညီထွေဖြစ်အောင်နေထိုင်မယ်ဆိုပြီးကျမတို့ပြောခဲ့ကြတာပ
ါဒါပေမဲ့အဟတ်မာဒီရဲ့ခင်ပွန်းအကရမ်အစမာဒီတိုက်ခိုက်ခံခဲ့ရပါတယ်သူကိုတာလီဘန်တွေကတားဆီးခဲ့ပြီးရိုက်နှက်ခဲ့ပြီးတဲ့နောက်တတိလစ်နေချိန်ဝေးလံခေါင်ဖြားတဲ့နေရာတစ်ခုစီကိုကားနဲ့မောင်းပို့ခဲ့တယ်လို့အကရမ်ကပြောပါတယ
်သူတို့ရဖို့မလုံးမနောချေ
ဒမိုတာ
တို့သူတို့ရည်ရွယ်ချက်ကိုရှင်းရှင်းလင်းလင်းမသိရပါဘူးတာလီဘန်တွေကကျွန်တော်ကိုတားပြီးတော့ရိုက်နှက်ချင်းကြောက်တာဘာကြောင့်လဲနောက်ပိုင်းကျမှသတင်းကြေညာသူဖြစ်လောက်ကင်နေတဲ့ကျွန်တော်ဇနီးကြောင့်ဖြစ်နိုင်တယ်လို့ကျွန်တော်ထင်ခဲ့ပါတယ်ဒါပြန်ဒီဖြစ်စဉ်ရဲ့သဘောတဘာဝကိုစုံစမ်းထားတဲ့အစဉ်ခံစားတချို့ကိုကျွန်တော်တင်ပြခဲ့ပါတယ
်ခေခေပါနာရယ်တလောဒလာ
အူရိုဇေဗုတ်ကေမတ
်သတ်ဝစ်ဒီ
အဲ့ဒီနေ့ကအာဖဂန်နစ္စတန်မှာကျမတို့နေလို့မဖြစ်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့နေ့ပါပဲ
VOA ဘက်ကတာလီဘန်ပြောရေးဆိုခွင့်ရှိသူကိုမှတ်ချက်ပေးဖို့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေချခြင်းမရှိခဲ့ပါဘူးမီဒီယာတွေပေါ်တိုက်ခိုက်မှုတွေမြင့်တက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေကိုတော့တာလီဘန်တွေဘက်ကအခိုင်အမာညင်းဆိုထားပါတယ်ဒေသခံစောက်ကြီးရဲ့အဖွဲ့တစ်ဖွဲ့ရဲ့အစည်းအဝေးပြုစုချက်တွေအရ2021ခုနှစ်ဩဂုတ်လကတည်းကသတင်းမီဒီယာတွေအပေါ်တာလီဘန်တွေရဲ့တိုက်ခိုက်မှုပေါင်း183ကြိမ်ရှိခဲ့ပြီးဖမ်းဆီးမှုပေါင်းကတော့90ထိရှိခဲ့ပါတယ်။အဟာမာဒီကတော့သူ့ရဲ့လုပ်ဖော်ကိုင်းဘက်ဟောင်းတွေကလည်းဂါဘူးကနေထွက်ခွာခြင်းတွေကြောင်းပြောပါတယ်။ဒါပေမဲ့ပါကစ္စတန်နိုင်ငံမှာလည်းအခြေအနေတွေကလွတ်လွတ်ကူကူမရှိပါဘူး။အဟမာဒီဟာအလဲအပတ် F visa ပဲရထားတာကြောင့်အလုပ်လုပ်ခွင့်မရပါဘူးနိုင်ငံတကာအမျိုးသမီးဖောင်ဒေးရှင်းက Nadine Hoffman ကတော့နိုင်ငံတကာအတိုင်းဝိုင်းနေတဲ့သတင်းတောက်တွေကိုအကူအညီပေးရေးပိုးပြီးလှုံ့ဆော်တင်တယ်လို့ပြောပါတယ
် there should be you know a process for expediting
American တောင်မှတခြားနိုင်ငံတွေစီသွားခွင့်ရဖို့သူတို့ visa တွေကိုမြန်မြန်ဆန်ဆန်လုပ်ပေးသင့်ပါတယ်ဒါမှသာသူတို့ရဲ့ဘဝတွေဆက်ပြီးရှင်သန်ဖို့မဖြစ်တော့တဲ့အလုပ်လဲဆက်လုပ်လို့မရတော့တဲ့နိုင်ငံမျိုးကနေသူတို့တွေထွက်ခွာလို့ရမှာပါ။အ အာဖဂန်မှာဒီလိုအခြေအနေကနှိမ့်ဆဒူဝဖြစ်နေပြီးသူတို့ရှင်သန်ရပ်တည်ဖို့လိုအပ်တဲ့အရင်းမြစ်တွေရဖို့လည်းမဖြစ်မနေရုန်းကန်နေကြရပါတယ
်။နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့အစီရင်ခံစာမှာတော့တာလီဘန်တွေပြန်ပြီးအုပ်ချုပ်ချိန်ကစလို့ခမန်းဂျေသတင်းတောက်60ရာခိုင်နှုန်းနီးပါးအလုံးလက်မဲ့ဖြစ်ခဲ့တဲ့အထက်မှာအမျိုးသမီးအရေးအတွက်အဆမတန်ပိုပြီးများနေပါတယ်။ဒါအပြင်အာဖဂန်နစ္စတန်ခရိုင်ပေါင်း34ခုထဲကစစ်တပ်ခရိုင်ကအမျိုးသမီးသတင်းတောက်တွေကအလုံးမလုံးကြတော့ဘူးလို့ဆိုပါတယ်ရှင
်။တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးသတင်းတောက်တွေရင်ဆိုင်နေရတဲ့အကြောင်းသတင်းဆောင်မှာမဲ့ရင်ချင်းနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မှာကိုတင်ဆက်ပေးမှာပါ။ရုရှားတွေဟာစစ်ရာဇဝတ်မှုကြီးတွေကိုကျူးလွန်ခဲ့တယ်လို့အမေရိကန်ဆိုင်ရာယူကရိန်းသံအမတ်ကတနင်္ဂနွေနေ့ကဆွဆွဲပြောဆိုလိုက်ပါတယ်။လူသေးလောင်းတွေအများအပြားမြုပ်နှံထားတဲ့အထောက်အထားတွေကိုအခြေခံပြီးတော့သူကပြောလိုက်တာပါရုရှားတွေလာပေါင်းများစွာထိန်းချုပ်ပြီးတော့ယူကရိန်းဘက်ကနေပြန်လည်သိမ်းယူနိုင်ခဲ့တဲ့အစ္စရယ်မြို့မှာတော့အခုလိုမျိုးလူအစုလိုက်အပြုံလိုက်မြုပ်နှံထားတာကိုတွေ့ရတာပါ VOA သတင်းတောက် Marcus Hubden ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှမှတင်ပြထားပါတယ်ရှင်
ခါကီးဖ်ဒေတာရဲကအစ္စရယ်မြို့အနီးမှာလူသေးအလောင်းများပြန်မြုပ်နှံထားတာကိုယူကရိန်းတာဝန်ရှိသူတွေကရှာဖွေတွေ့ရှိခဲ့တာပါရုရှားတွေထိန်းချုပ်ထားခဲ့တဲ့ဒေတာမှာနှိမ့်ဆက်ညှဉ်းပန်းတဲ့နေရာ10ခုကျော်ရှာတွေ့ခဲ့ကြောင်းလည်းယူကရိန်းသမ္မတကပြောပါတယ
်ကတောင်းညံဘလို့ပေါ်ဖြူဒူအီဘလို့ဟိ
ခိပိုက်ထားခဲ့တဲ့နေမြေမှာနှိမ့်ဆက်ညှဉ်းပန်းမှုတွေအကြီးအကျယ်လုပ်ခဲ့ပါတယ်နာဇီတွေသာဒီလိုလုပ်ခဲ့တာဖြစ်ပြီးရုရှားဖက်စစ်တွေလည်းဒီအတိုင်းလုပ်တာပါဒီကျိုးဆက်ကိုစစ်မြေပြင်မှာရောတရားရုံးမှာရောနှစ်နေရာလုံးမှာရင်ဆိုင်ရမှာပါ
ရုရှားဘက်ကတော့ယူကရိန်းအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ညင်းပါတယ်ဒါပေမဲ့လည်းခုအခါအဲ့ဒီမြုပ်နှံထားရနေရာတွေကိုနိုင်ငံတကာစုံစမ်းစစ်ဆေးသူတွေရောက်ရှိစစ်ဆေးနေကြပြီးစစ်ရာဇဝတ်မှုအထောက်အထားတွေကိုရှာဖွေနေတယ်လို့ယူကရိန်းတမ်မတ်ကပြောရတယ
်ရုရှားတွေကျူးလွန်ခဲ့တဲ့ရာဇဝတ်ပြစ်မှုတွေကိုဖော်ထုတ်မှတ်တမ်းတင်ထားရုံနဲ့မဟုတ်ပဲအခုကျမတို့စကားပြောနေတဲ့အချိန်မှာပဲနိုင်ငံတကာတရားရုံးအပြင်တခြားနိုင်ငံတွေနဲ့အတူစုံစမ်းစစ်ဆေးဖို့တွေလုပ်ပေးပါပြီ
ရုရှားတွေသိမ်းပိုက်ထားတဲ့နေရာမှာကုလမြုပ်နှံထားတာတွေကိုတွေ့ရတာကြောင့်ရုရှားတွေထိန်းချုပ်ထားတဲ့ဒေသတွေကိုပြန်ပြီးတော့ရယူဖို့ဟာအလွန်အရေးကြီးကြောင်းလဲမက်ခရိုဗာကပြောပါတယ်ပြန်လည်သိမ်းယူခဲ့တဲ့ခိုဇာချာလိုပန်မြို့မှာဆိုရင်လဲဖမ်းဆီးထားသူတွေထားဖို့ဖြစ်တယ်လို့ဆောက်ထားတဲ့အချုပ်ခန်းနဲ့နှိမ့်ဆက်ညှဉ်းပန်းမှုနေရာကိုလည်းတွေ့ရတယ်လို့ဆိုပါတယ်
တနင်္လာကိုဂေးစော်ထားတဲ့နေရာကတိတ်မကြသေးဘူးဆိုတော့ကိုပြနေပါတယ်။တန်ကြီးတော်မှမရှိပါဘူး။အစားအစာထားတဲ့နေရာကိုရှာမတွေ့ဘူးဆိုတော့ဒီခန်းကိုပဲအရက်သားတွေကိုအချင်းချဖို့လှူထားဖို့ရပါတယ်
။မကြသေးခင်ကထိုးစစ်အတွင်းယူကရိန်းတပ်တွေကခါကီးဖ်ဒေသတစ်စိတ်ဒီပိုင်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့တာဟာ ECM ကနေပြန်ဆုတ်သွားတဲ့ရုရှားတပ်တွေဟာစစ်လက်နက်အများအများကိုခြံရစ်ခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆိုရှယ်မီဒီယာတွေပေါ်ကလူကြည့်များတဲ့သတင်းတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေမှာတော့မက္ကဆီကိုနိုင်ငံမှာငလျင်ကြီးနှစ်ခုလှုပ်ခတ်သွားတဲ့ဘူးစက်တင်ဘာလ19ရက်နေ့နှစ်ပတ်လည်မှာတော့ပြင်းအားမြင့်တဲ့ငလျင်ထပ်ပြီးတော့လှုပ်လို့လူတွေကြောက်လန့်ကြထွက်ပြေးခဲ့ကြရပါတယ်။ဥရောပမှာတော့အာဖရိကအပြင်ဘက်သက်တမ်းအရင်ဆုံးရှာဖွေတွေ့ရှိမှုဖြစ်နေလွန်ခဲ့တဲ့နှစ်ပေါင်းနှစ်သန်းနီးပါးကလူသွားလေးတစ်ချောင်းကိုရှာတွေ့ခဲ့ပါတယ်ဒီလိုမျိုးဆိုရှယ်မီဒီယာတွေဘောကလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုစူးစီးပြီးမယေးသန္တာကျော်ကတင်ဆက်ပေးထားပါတယ်ရှင
်မက္ကဆီကိုနိုင်ငံအနောက်ဘက်ကန်ယိုရမ်မှာစက်တင်ဘာလ19ရက်နေ့ကအပြင်းနဲ့ငရင်ကြီးတစ်ခုလှုပ်သွားလို့လူတွေအတော်လေးအထိတ်တလန့်ထွက်ပြေးခဲ့ကြတာပါ။ပြင်းအား9.6ရှိပြီးတော့အနက်9မိုင်ကိုဗဟိုပြုတဲ့ငရင်ကြီးကမက္ကဆီကိုမှာငရင်အန္တရာယ်နဲ့ကြုံရရင်ဆိုတာအတွက်ကြိုတင်ပြင်ဆင်လေ့ကျင့်မှုတစ်နိုင်ငံလုံးလုပ်ကြပြီးတော့တနားရီကြမှာလှုပ်တာပါ။စက်တင်ဘာ19ရက်နေ့ကလည်းမက္ကဆီကိုနိုင်ငံအတွက်ငရင်နဲ့ပတ်သက်ပြီးတော့ဖြစ်ရဆူရနေကြုံရတဲ့နေ့လို့ဖြစ်ပါတယ်။စက်တင်ဘာ19ရက်တွင်မှာပြင်းထန်တဲ့ငရင်တွေလှုပ်တာဒါနဲ့ဆို3ကရှိသွားပါပြီ။1985မှာလှုပ်တော့လူပေါင်း1000ဝန်းကျင်တည်ဆုံပြီးတော့တိတ်မကြသေးခင်နှစ်ပိုင်း2019မှာထပ်လှုပ်တော့လူပေါင်း390တည်ဆုံခဲ့ရပါတယ်။ ဒါကြောင့်မလို့မက္ကဆီကိုစတီမြို့တော်ဝင်က
En términos científicos no hay nada que diga que el 19 de septiembre
သိပ္ပံပညာနဲ့ပြောရရင်တော့ဒီနေ့ကမြင်ရင်နဲ့ပတ်သက်ပြီးတော့ဘာမှပြောစရာမရှိပါဘူးတဲ့ဒါမဲ့လေကျမတို့နိုင်ငံကလူတွေကတော့ဘာလို့ဒီနေ့မှဖြစ်ပြရတာလဲဆိုရဲမေကွန်ကခေါင်းထဲရောက်နေပါတယ်လို့မြို့တော်ဝင် Claudia Scheinbein ကပြောသွားခဲ့ပါတယ်ဒီတစ်ခေါက်ကတော့ငရေမလုတ်ခင်2မိနစ်မှာအချက်ပေးတယ်မြည်ပြီးလူတွေအိမ်ထဲကမြင်မြင်ပြေးထွက်ဖို့အချိန်ရပါတယ်မက္ကဆီကိုနိုင်ငံက Ring of Fire လို့ခေါ်တဲ့အပြင်းထန်ဆုံးငရေတွေလှုပ်တဲ့မီးတောင်ရဲဝင်းထဲမှာတည်ရှိရမလို့အခုလိုမျိုးငရေကြီးတွေမကြာခဏကြုံရတတ်ပါတယ်ထိုင်ဝမ်ကျွန်းအရှေ့တောင်ပိုင်းမှာလှုပ်သွားတဲ့ငရေကြောင်းတော့ဒရာဒစင်ကျိုးပြတ်နေတာစက်တင်ဘာလ18ရက်နေ့ကတွေ့ရတာပါငရင်တန်ကြောင့်ဟွာလင်စီရင်စုတွေကခေါင်းလျောင်တရာအပိုင်းပိုင်းပြက်ခဲ့ပြီးတော့နောက်တနေရာမှာတော့ယထာတစဉ်လမ်းချော်တိမ်မောက်ခဲ့ပါတယ်။ထိုင်ဝမ်ကျွန်းကိုစနေနေ့စက်တင်ဘာ18ရက်နေ့ကလှုပ်သွားတဲ့ငရင်ကပြင်းအား6.8ရဲ့လို့ထိုင်ဝမ်မိုးလေဝသဌာနကပြောပြီးတော့အမေရိကန်ဘူမိတိုင်းဒါရီဌာနကတော့ပြင်းအား9.2ရှိတယ်လို့အစပိုင်းမှာထုတ်ပြန်ပါတယ်။စက်တင်ဘာ18ရက်နေ့မှာကျွန်းအရှိတောင်ပိုင်းထိုင်တိုင်းစီရင်စုကိုဗဟိုပြုပြီးတော့ပြင်းအား6.8နဲ့အရင်လှုပ်သွားပြီးတဲ့နောက်အဲ့တညက်နေတယ်မှာပဲပြင်းအား6.4နဲ့နောက်ဆက်တွဲငရေထက်လှုပ်သွားတာပါဒီငရေကြောင့်တောင်တွေပြိုလန်ဒရာတွေပြင်းဖြစ်ခဲ့ရပါတယ်အဆောက်အအုံအများပြားလဲထိခိုက်ပြိုကျခဲ့ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကုညီကယ်ဆယ်မှုတွေအရေးပေါ်လှုပ်ဆောင်ခဲ့ရပါတယ်ကနဦးသတင်းတွေအရလူတဦးသေဆုံးပြီးတော့လူ150လောက်ဒဏ်ရာရသွားပါတယ်အမေရိကန်ပြည်အောင်စုကဒီထရိုက်ကားပြပွဲကိုလာရောက်ခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဖြစ်ပါတယ်။ကားကြိုက်သူပါလို့သူကိုယ်သူရည်ညွှန်းတဲ့သမ္မတဘိုင်ဒန်က2020စက်တင်ဘာ14ရက်နေ့ဗုဒ္ဓနေ့လေတုန်းကအမေရိကန်ကားဆက်ရုံနဲ့ရှိတဲ့ဒီထရိုက်မြို့ကကားပြပွဲကိုတွားရောက်ခဲ့တာပါ။သတင်းမီဒီယာတွေကပဲဖိတ်ကြားထားတဲ့ပြပွဲအကြုံနေမှာ General Motors ကုမ္ပဏီအမှုဆောင်အရာရှိချုပ်ကသမ္မတကိုကားပြပွဲခမ်းမအနှံ့အပြားခဲ့ပါတယ်။သူတို့ပြထားတဲ့ကားတွေရဲ့မှာသမရအကြိုက်တွေ့တဲ့ကားတွေလည်းလိမ္မော်ယာ V8 ပြိုင်ကားလေးလည်းပါပါတယ်။ Cover C06 အမျိုးအစားကားပေါ်တက်ပြီးတော့သမရစနိုးကြီး Liver Nin ကြီးပြောတာ
Okay, my secret service detail. I'm driving home.
He says he's driving home.
ကျွန်တော်ဘာပြောထားလဲဒီလားကျွန်တော်ဒီကားကိုမောင်းပြီးတော့ပြန်မယ်လို့ကျွန်တော်ကိုရန်တော်တွေကိုပြောထားရဲဆိုပြီးတော့သမရဘိုင်လည်းခဏနောက်ပြောသွားခဲ့ပါတယ်။1969ခုနှစ်တုန်းCover Stingray ပြိုင်ကားတစ်စီးပိုင်ဆိုင်ထားတဲ့သမ္မတဘိုင်ဒန်ကအခုနောက်ဆုံးပေါ် Cover ကားကိုလည်းသဘောကျသွားတာဖြစ်ပါတယ်။ဒီကားကို Kentucky ပြည်နယ် Bowling Green မြို့ဆက်ရုံမှာဒီလအတွင်းစတင်ထုတ်လုပ်မှာဖြစ်တယ်လို့အင်ဂျီတော်ကပြောပါတယ်။ယူကရိန်းနိုင်ငံအလဲပိုင်းကအကြီးဆုံးမြို့လည်းဖြစ်ယူကရိန်းဝန်ကြီးချုပ် Volodymyr Zelensky ရဲ့မွေးရက်မြေလည်းဖြစ်တဲ့ Kryvyi Rih မြို့ကိုရုရှားတို့စက်တင်ဘာ14ရက်နေ့ကဒုံးကျည်ရှစ်စင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။မြို့နားကရေလောင်ကန်ကိုလည်းဒုံးကျည်နဲ့ပြစ်ခတ်လို့အနီးပတ်ဝန်းကျင်ဒေသရေဘေးတင်ခဲ့ရပါတယ်။ရုရှားဒုံးကျည်ကယူကရိန်းရေလောင်တမန်ကိုထိမှန်တော့အိမ်ပေါင်း100ကျော်ရေဘေးတင်သွားခဲ့တာပါ။ယူကရိန်းတာဝန်ရှိသူတွေကရေလောင်ကန်ကနေပြောရေတွေဆက်ရှံမကြအောင်လို့ပိတ်ဆို့ဖို့ကြိုးစားခဲ့ကြပါတယ်။နောက်ဆက်တိုက်လဲဒုံးကျည်တွေကိုဆက်ပြီးတော့တိုက်ခိုက်ပြစ်ခတ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းမှုသတိပေးခဲ့ရပါတယ်။ဒီဆဲပေါက်ပြီးတော့မြေကြီးကြီးမရှင်းအောင်လို့လဲယူကရိန်းတာဝန်ခံတွေတခြား10-20ကိုဖောက်ချပြစ်ခဲ့ရတာပါ။သမ္မတဇလန်စကီကဒီတိုက်ခိုက်မှုကိုအထူးဒေါသထွက်နေပြီးတော့စစ်ရေးအရေးမကြီးတဲ့နေရာကိုတက်တက်တိုက်ခိုက်မှုလုပ်တာလို့ပြောပါတယ်။လေဗနွန်နိုင်ငံမှာတော့စက်တင်ဘာလ14ရက်နေ့ကဖန်ကနေပြီးတော့ကိုပိုင်ငွေထုတ်ဖို့အတွက်အမျိုးသမီးတူတနက်နေ့လာပြီးတော့ဓားတိုက်သွားခဲ့ပါတယ်။ဘန်မှာအပ်ထားတဲ့စွန့်ငွေအရေးကြီးကြီးပြန်လိုအပ်တဲ့အမျိုးသမီးဘန်ကငွေပြန်ထုတ်မပေးလို့တနက်နေ့ဘန်ကိုအမှုကျန်းစီငွေထုတ်သွားခဲ့ရတယ်လို့ဆိုပါတယ်။ဒီအမျိုးသမီးကသူ့ရဲ့အမကင်ဆာရောဂါဆေးကုဖို့သူ့ငွေထုတ်ဖို့အရန်လိုအပ်နေလို့လို့ရတာပါလို့ရုပ်သံသတင်းဌာနကပြောသွားပါတယ်။ဒီလောက်ကိုဒေါ်လာ200ပဲထုတ်ခွင့်ပေးတာကဝေနာတဲ့အမအတွက်တရက်စာဆေးထိုးကတော့မလောက်ပါဘူးလို့သူကဆိုပါတယ်။သူ့ဘန်ကိုအမှုကျန်းစီတဲ့တနက်ကတကယ်တော့အယုတ်တနက်ဖြစ်ပြီးတော့နောက်တော့အဲ့ဒီအမျိုးသမီးပုံအောင်နေလိုက်ရပါတယ်။လေဗနွန်နိုင်ငံမှာဘန်တွေကသူတို့စီမံငွေစုထားတဲ့သူတွေရဲ့ပတ်စံတွေကိုထုတ်မပေးတာဖြစ်ပါတယ်။ဒီနိုင်ငံမှာဘန်နာရေးအကြက်တဲပေါ်ပေါက်နေတာလဲသုံးနှစ်ရှိပါပြီ။ ဒါကြောင့်မလို့ဘဏ်ကနေပတ်စံပြန်ထုတ်လို့မရပဲနဲ့အရေးပေါ်လိုအပ်ချိန်တွေမှာအခုလိုမျိုးကိုပတ်စံကိုထုတ်ဖို့အတွက်အကြမ်းဖက်တောင်းယူတာမျိုးတွေလည်းမကြခဏပေါ်ပေါက်နေပါတယ်နေရာကတော့ဥရောပတိုက်ဂျော်ဂျီယာနိုင်ငံအိုရစ်ပါနီရွာဖြစ်ပါတယ်။တစ်ပလီစီမြို့အနောက်တောင်ပိုင်းမိုင်60ကျော်အကွာဝေးလောက်မှာအိုရစ်မာနီရွာလေးရှိပါတယ်။အဲ့မှာတက်တန်း 1.8 တန်းရှိပြီဖြစ်တဲ့ရှေးဦးလူသားတဦးရဲ့သွားကိုမနုဿဗေဒပညာရှင်တွေရှာဖွေတွေ့ရှိခဲ့တာပါ။ဒါကသမိုင်းမတင်မီကာလဥရောပဒေသမှာလူတွေအခြေချနေထိုင်တဲ့နေရာဖြစ်သိလိုက်ရတာဖြစ်ပါတယ်။မနုဿဗေဒပညာရှင်တွေကတော့ဒီလိုမျိုးဂျော်ဂျီယာနိုင်ငံမှာလွန်ခဲ့တဲ့နှစ်တန်းပေါင်းများစွာကလူသွားတစ်ချောင်းရှာဖွေတွေ့ရှိမှုကအာဖရိကဒေသပြင်ပတနေရာမှာရှေးကျဆုံးလူသားတွေနေထိုင်ခဲ့ကြတဲ့တမိုင်းရဲ့အသက်တွေဖြစ်တယ်လို့ပြောပါရည်ဒီတောင်းကမနီစီမြို့နီးမှာ1990ပြည်လုံး2000ပြည်လုံးအစောပိုင်းတွေကဒုဖို့တွေ့ရှိခဲ့တဲ့တက်တန်းနှစ်ပေါင်း 1.8 တန်းရှိတဲ့လူဦးကောင်းကနှစ်ခုနာမှတွေ့ရပါကဘာမှာဒုဖို့တွေ့ရှိသမျှရုပ်ကျွင်းတွေမှာတက်တန်းအရင်ဆုံးလူသားရုပ်ကျွင်းကတော့နှစ်ပေါင်း 2.8 တန်းကဖြစ်ပါရည်အဲ့လူမေယိုတစိမ့်တစ်ပိုင်းရုပ်ကျွင်းကိုတော့အခုခေတ်အီသီယိုးပီးယားနိုင်ငံမှာတွေ့ရှိခဲ့ရပါသိပ္ပံပညာရှင်တွေကတော့လူကိုခန္ဓာဖွဲ့စည်းတည်ဆောက်မှုရှိပြီးတော့အမဲလိုက်ပစ္စည်းစုဆောင်ပြီးတော့အသက်ရှင်နေထိုင်တဲ့ရှေးကျဆုံးဟိုမိုအီရက်တက်စ်လူသားတွေကနှစ်ပေါင်းနှစ်တန်းလောက်မှာအာဖရိကတိုက်ကနေတခြားဒေသတွေကိုပြောင်းရွှေ့ခဲ့တဲ့အထောက်အထားတွေတွေ့ရတယ်လို့ပြောပါတယ်တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်းနှစ်သက်သမတန်းကလူတွေအုံပြုခဲ့တဲ့ကိရိယာတွေတွေ့ရှိရပြီးတော့အခုဂျော်ဂျီယာနိုင်ငံကလူရုပ်ကျွင်းကတော့အာဖရိကတိုက်ပြပမှာတွေ့ရှိရတဲ့အထက်တက်တန်းအရင်ဆုံးလူရုပ်ကျွင်းဖြစ်ပါလေ
Social media တွေပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေကိုမယေးသန္တာကျော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှမှာတော့ဆရာနာသိမ့်ပြီးတဲ့နောက်မှာနေအိမ်အဆောက်အုံ3,600 ကျော်ကိုမိရှုဖျက်ဆီးခြင်းခံရတဲ့အကြောင်းကိုတင်ပြထားပါတယ်။ဟုတ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမ့်မှုအလွန်အခုနှစ်စက်တင်ဘာလ15ရက်နေ့အထိဆိုရင်မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေအတွင်မှာမိရှုဖျက်ဆီးခံရတဲ့နေအိမ်အဆောက်အုံက3,600ကျော်ရှိလာပါတယ်။ ISB မြန်မာရဲ့ဒီသတင်းပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းချင်းရာကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်။
အာနာသိမ့်မှုအလွန်အခုနှစ်စက်တင်ဘာ15ရက်နေ့လက်နက်ကင်ပဋိပက္ခတွေအတွင်မိရှုဖျက်ဆီးခံခဲ့ရတဲ့နေအိမ်အဆောက်အုံ3,600ကျော်ရှိခဲ့ပါတယ်။နေအိမ်နဲ့အဆောက်အုံမိရှုဖျက်ဆီးခံရတာတွေကအခုနှစ်မေလမှာအများဆုံးဖြစ်ခဲ့ပါတယ်။အစီအတွက်အားဖြင့် 8,300 ထက်မနည်းမိရှုဖျက်ဆီးခံခဲ့ရတာပါ။ဒီပမာဏဟာနိုင်ငံအနှံ့မိရှုဖျက်ဆီးခံရမှုအားလုံးရဲ့23%လောက်နီးပါးရှိပါတယ်။နိုင်ငံအနှံ့နေအိမ်နဲ့အဆောက်အုံမိရှုဖျက်ဆီးခံခဲ့ရတာတွေထဲမှာစကိုင်းတိုင်းကအများဆုံးဖြစ်ပါတယ်စကိုင်းတိုင်းအတွင်းနေအိမ်အဆောက်အုံပေါင်း 25,300 ထက်မနည်းမိရှုဖျက်ဆီးခံခဲ့ရပါတယ်ဒါဟာစုစုပေါင်းပမာဏရဲ့80%လုံးအထိရှိပြီးအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကမကွေးတိုင်းမှာဖြစ်ပြီးနေအိမ်အဆောက်အုံ 8,100 ထက်မနည်းဆုံးရှုံးခဲ့ပါတယ်မီးရှို့ဖျက်ဆီးခံရတဲ့မြို့နယ်အလိုက်ကြည့်ရင်ရွှေဘုံနဲ့မြိုင်မြို့နယ်တွေမှာအများဆုံးဖြစ်ခဲ့ပါတယ်။ရွှေဘုံမြို့နယ်တစ်ခုထဲမှာလည်းနေအိမ်အဆောက်အုံ3,400ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။ဒုတိယအများဆုံးကမြိုင်မြို့နယ်ဖြစ်ပြီးနေအိမ်အဆောက်အုံ2,800ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။မီးရှို့ဖျက်ဆီးခံရတာတွေကအခုချိန်ထိရော့ကျမသွားပဲဆက်လက်မြင့်တက်နေပါတယ်။အခုနှစ်အောက်ဂုတ်လအတွင်းနေအိမ်နဲ့အဆောက်အုံ6,200ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။စကိုင်းတိုင်းမကွေးတိုင်းနဲ့ကချင်ပြည်နယ်တွေကကြေးရွာ10ရွာထက်မနည်းဟာနေရာတစ်ခုချင်းစီမှာနေအိမ်အဆောက်အုံ100နဲ့အထက်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်။
စကိုင်းတိုင်းရဲမှပင်မြို့နယ်တွေကကပိုင်တီကုန်းကြီးရွာမှာတော့နေအိမ်အဆောက်အုံ 1400 ထက်မနည်းမိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းနေအဆောက်အုံ 3,600 ကျော်မိရှုဖြက်စီးခံရတဲ့အကြောင်းကိုဒီသတင်းပတ်ရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့ခေတ်သစ်ခေဟောင်းအမွေအနှစ်တွေနဲ့ဗီယန္နာမြို့အကြောင်းကိုတင်ဆက်ပေးထားပါတယ်။ဩစတြေးလျနိုင်ငံဗီယန္နာမြို့တော်မှာတော်ဝင်ဘီတူကာလက်ရာတွေခိရှိပြေမျိုးပြအပြင်စင်တွေကိုတမျိုးလုံးမှာမြင်တွေ့ရနိုင်ပါတယ်2022ခုနှစ်အတွက်ကဘာမာနေချင်းစရာအကောင်းဆုံးမြို့ဖြစ်တဲ့ The Economics Magazine ကနေရွေးချယ်သတ်မှတ်ထားတဲ့ဗီယန္နာမြို့တော်ကိုမဆုမြတ်မွန်ကဒီသတင်းမဲ့ရဲ့ကဘာတလွားခီးသွွားအစီအစဉ်ကနေခေါ်ဆောင်သွားမှာဖြစ်ပါတယ်ရှင်
Holy Roman Empire နဲ့ Austro-Hungarian Empire တို့ရဲ့မြို့တော်ဖြစ်ခဲ့တဲ့ Austrian နိုင်ငံ Vienna မြို့တော်မှာ Herzberg နန်းဆက်လက်ထက်ကတော်ဝင်ဘီတုကလက်ရနဲ့အဆောက်အဦတွေကိုနေရာအနှံ့မှာမြင်တွေ့ရနိုင်ပါတယ်။ဂီတပြဆက်အပါအဝင်ယဉ်ကျေးမှုအနုပညာအမွေအနှစ်တွေလွှမ်းမိုးနေတဲ့မြို့မှာနိုင်ငံတကာကလာလေသူတွေအတွက်သွားစရာလေ့လာစရာတွေမကုန်နိုင်အောင်များလာပါတဲ့ရှင်းအောင်အဆောက်အဦတွေကိုတံပိုးထားထိမ့်သိမ်းထားတဲ့တစ်ချိန်ထဲမှာခေတ်ရှိပြေးနည်းပညာတွေနဲ့မြို့ကိုခေတ်မီအောင်လုပ်ထားသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်တန်ရှင်းတဲ့မျိုးပြတစ်ခုအဖြစ်လဲအစီအစဉ်ချဆောင်ရွက်နေပါတယ်။ဒါကြောင့် British အခြေစိုက် The Economist Magazine ရဲ့ Economist Intelligence Unit က2022ခုနှစ်အတွက်ကမ္ဘာမှာနေကျင်စရာအကောင်းဆုံးမျိုးအဖြစ်နဲ့ရွေးချယ်ခဲ့ပါတယ်။2019ခုနှစ်တုန်းကလည်းတစ်ချိန်နေကျင်စရာအကောင်းဆုံးမျိုးအဖြစ်နဲ့သတ်မှတ်ခံခဲ့ရပူတာပါ။တည်ငြိမ်မှု၊ကျန်းမာရေးဆောင်ရှားမှု၊ပတ်ဝန်းကျင်ထိန်းသိမ်းမှု၊ပညာရေးယဉ်ကျေးမှုနဲ့အခြေခံအဆောက်အအုံစတာတွေကိုကြည့်ပြီးတော့နေကျင်စရာအကောင်းဆုံးမြို့အဖြစ်နဲ့သတ်မှတ်တာမှာနံပါတ်1ရတာဖြစ်ပါတယ်မြို့တော်အင်္ဂါရက်နဲ့ညီတဲ့မြို့ပြတိဆောက်ပုံတွေအပြင်စိမ့်လန်းတာရတဲ့နေရာတွေအများကြီးရှိတဲ့ Vienna မြို့တော်ဟာ Economist Intelligence Unit ရဲ့စည်းရဲမှာတယ်မဟုတ်ဘဲအလားတူရွေးချယ်သတ်မှတ်တဲ့စည်းရဲတွေမှာလည်းထိတ်တန့်နေရာတွေမှာရထားပါတယ
် Es gibt hier auch die erste Studie da ist Wien zum 10. Mal in Folge an erster Stelle wurde jetzt
Die Ökonomie ရဲ့နေကျင်စရာအကောင်းဆုံးမြို့စင်းမှာ Vienna ကပထမနေရာမှာပြန်ရောက်တာတည်းမဟုတ်ပါဘူး Green City စင်း Smart City စင်းမှာလည်း Vienna ကထိတ်ဆုံးမှာရှိပါတယ်
Kriterien, die herangezogen werden für die internationalen Rankings.
ငါကတော့ဆင်အမှတ်ပေးရွေးချယ်တဲ့အခါအခြေခံအဆောက်အုံတွေဘယ်လောက်ကောင်းတယ်လဲအများပြည်သူသိဖို့ဆောင်ရေးစနစ်ပညာရေးစနစ်ကျန်းမာရေးစနစ်တွေဘယ်လောက်ကောင်းတယ်လဲဆိုတာအပေါ်မှာကြည့်ပြီးတော့ရွေးချယ်တာဖြစ်ပါတယ်။အဲ့ဒါတွေအားလုံးမှာကျွန်တော်တို့မြို့ကထိတ်တန်းမှရှိနေပါတယ်။
Tag können die Bewohnerinnen und Bewohner das gesamte Öffnetz.
တနေ့ကို1 Euro နဲ့တမျိုးလုံးမှာ bus car, meter နဲ့တက်ရထားကြိုက်တလို့စီးနိုင်ပါတယ်။တနေ့စာလုံးလက်မှတ်ဆိုရင်365 Euro ပဲဖြစ်ပါတယ
်။တမျိုးလုံးအနှံ့ပြေးဆွဲနေတဲ့တည်ယူပို့ဆောင်ရေးစနစ်ကိုအားထားသွားလာနေကြတဲ့ Viennese မြို့သူမြို့သားထောက်ဝဲကျော်ရှိပါတယ်။သွားရေးလာရေးလွဲကူအဆင်ပြေသလိုမြို့အနှံ့မှာအပန်းဖြေနားနေနိုင်တဲ့အုတ်ဆိုင်တဲ့တက်ပင်တွေနဲ့နေရာတွေပန်းခြံတွေကိုလည်း Vienna မြို့တော်မှာစနစ်တကျဖန်တီးထားပါတယ်။မြို့ကိုဖြတ်ပြီးစီးဆင်းနေတဲ့ဒနျုပ်မြစ်ထဲကဒနျုပ်ကျွန်းဆိုရင်လေရေကူးကျင်သူတွေပျော်ပွဲစားထွက်ပြီးတဘာဝကိုခံစားကျင်သူတွေအနားယူစရာနေရာတွေအများကြီးရှိပါတယ
်။ Wichtig für eine Lebensqualität ist natürlich auch die Verfügbarkeit von Grünraum.
ကောင်းမွန်တဲ့ဘဝနေထိုင်မှုအတွက်စိမ့်လန်းဆိုပြတဲ့နေရာတွေရှိဖို့ကလည်းအရေးကြီးပါတယ်။ဗီယက်နမ်မြို့ထဲမှာတစ်ပင်တွေနဲ့စိမ့်ဆိုတဲ့နေရာတွေက50ရာခိုင်နှုန်းလောက်ရှိပါတယ်။ဒီကနေလမ်းကြီးရင်တော်မှာ21ကီလိုမီတာရှည်တဲ့ဒန်ယူကျွန်းကိုရောမြို့လည်းကအပန်းဖြေကစားကွင်းကြီးကိုပါလှမ်းမြင်နေရပါတယ်
။ဗီယက်နမ်မြို့ကိုဝန်းရံထားတဲ့တောင်ကုန်းတွေပေါ်ကိုလည်းခြေချင်းတောင်တက်ခီးသွားလို့ရပါသေးတယ်။အဲ့တောင်ကုန်းတွေပေါ်မှာဝိုင်းရဲချက်တဲ့စပစ်ချံတွေကလည်းသွားလည်စရာနေရာတွေဖြစ်ပါတယ်
။ Wir haben innerhalb der Stadtgrenzen 700 Hektar Weinanbaufläche. Das ist Welt.
မြို့တော်နယ်နိမိတ်ထဲမှာအေက1900ကျော်တဲ့စပစ်ချံတွေရှိပါတယ်။ကမ္ဘာမြို့တွေထဲမှာအခုလိုမြို့တော်နယ်နိမိတ်ထဲရှိနေတာမျိုးကစံချိန်တင်တယ်လို့ပြောလို့ရပါတယ်။ကမ္ဘာမှာနေချင်းစရာအကောင်းဆုံးမြို့တစ်မြို့ဖြစ်ဗီယက်နမ်မြို့တော်ရွေးချယ်ခံရတဲ့အကြောင်းတွေထဲမှာဒါကလည်းတစ်ချက်ပါပါတယ်။ဝိုင်းတွေတင်မကပါဘူးကျွန်တော်တို့စီမှာအတန့်ရှင်းဆုံးတွင်းထွက်ရေကိုလည်းဘုံပိုင်ဖွင့်လိုက်တာနဲ့ရနိုင်ပါတယ်။ တောင်ပေါ်ကစီးကျလာတဲ့ရေကိုဗီယက်နမ်မြို့မှာတောက်သုံးနိုင်ဖို့ Egret Frank Rosset လက်ထက်လွန်ခဲ့တဲ့125နှစ်ကျော်ကတည်းကရေပိုက်လိုင်းသွတ်တန်းခဲ့တာဒီနေ့အထိအဲ့ဒီအကျိုးကိုခံစားနေရပါတယ
် Gothic Baroque Rococo အနုပညာလက်ရာအဆောက်အဦတွေကနေဒီနေ့ခေတ်ဘိသုကဒီဇိုင်းလက်ရာအဆောက်အဦတွေရှိတဲ့ဗီယက်နမ်မြို့တော်မှာလာလေသမျှခီးသွွားဧည့်သည်တွေအတွက်စူဇန်လေးလာစရာတွားလည်ခံစားစရာနေရာတွေအမျိုးစုံရှိတယ်လို့မြို့တော်ခီးသွွားဘုတ်အဖွဲ့ပြောခွင့်ရသူကပြောပါတယ်
Wien ist eine Metropole, in der ich am Nachmittag meine Runden mit dem Rheinrad hier in
der Büro die Pitte Vienna ma nele negen zbichan ri na ma sabain pat si mla Seinlan ne Vienna Woods taung gung ni paw ma ana yu mla State Opera ga zai yon ni ma opera taw ji pi ka ba asin mi yin ji mu atwe chon khan sa mla di myo ma a long lo lo ya ba
Viennese myo tu myo da ri ko rai ga tharo myo ha ne chen sia a kaung song myo phit de lo lak khan tha ja da ba
Ich besuche auch recht oft irgendwelche anderen Städte einfach halt auch als Urlaub und ich merke schon noch dass ich
Da haben wir sie ein paar Pieki mit Jakarta Trip ဖြစ်ပါတယ်။ရောက်သွားတဲ့မြို့တွေနဲ့ Vienna မြို့ကိုနှိုင်းယှဉ်ကြည့်လိုက်တိုင်း Vienna မြို့မှာကျွန်မသဘောကျတဲ့အချက်တွေအများကြီးရှိတယ်ဆိုတာသတိထားမိပါတယ်။တကယ်ကိုနေစင်စရာအကောင်းဆုံးမြို့လို့လည်းကျွန်မထင်ပါတယ်။ရောက်မှုသမားတွေမှာတော့ဒီမြို့မှာအခွင့်အလမ်းတွေအများကြီးရှိတာတွေ့ရပါတယ
်။27ရာစုမှာကြုံတွေ့ရတဲ့စိတ်ခေါ်မှုတွေရင်ဆိုင်နိုင်အောင်ဗီယက်နာမြို့တော်ကိုပြင်ဆင်ထားတဲ့တစ်ချိန်တည်းမှာတမိုင်းမှာတစ်ချိန်ကရှိခဲ့တဲ့ပြဿနာကြီးတစ်ခုကိုပြန်လည်မြင်တွေ့နေရတယ်လို့မျိုးကန်တချို့ကပြောပြပါဗျ
။ Na ja, also es wird schon sehr sehr heiß im Sommer. Ich meine,
das ist ja die Luft auch ja, also Kusu Nuriadi မှာအရန်ကိုပူပါတယ်။ Vienna မြို့မှာအများပြည်သူအတွက်ရေကန်တွေ၊စိမ်းလန်းဆိုပြတဲ့နေရာတွေအများကြီးဖန်တီးပြီးဒီပြဿနာကိုဖြေရှင်းမှုစ조사နေတာတွေ့ရပါတယ်။မျိုးနဲ့ပတ်သက်လို့ကျွန်တော်သတိထားမိတာနောက်တစ်ခုကတော့ Vienna မြို့သူမြို့သားတွေဆိုပြီးစီလုံးနဲ့စိတ်ရှိကြပါမယ်။ဒီနှစ်ပိုင်းနေအတွင်းမှာနိုင်ငံခြားသားကိုမလိုလားစိတ်တွေခွဲခြားဆက်ဆံမှုတွေရှိလာတာကိုလည်းတွေ့လာရပါတယ်။အဲ့ဒါတွေကိုကျွန်တော်လုံးဝမကြိုက်ပါဘူး
။ဥရောပတိုက်အလဲပိုင်းမှာရှိတဲ့ Austria နိုင်ငံရဲ့ Vienna မြို့တော်ဟာခေဟောင်းခေတ်စ်ဘိသုကာလက်ရာတွေနဲ့လှပတဲ့မြို့တစ်မြို့ဖြစ်ပါတယ်။ဂန္ဓဝင်ဂီတအကျော်မော်ကြီးမိုဆက်ရဲ့ဂီတအငွေ့အသက်တွေကြားမှာအနုပညာ၊တမိုင်း၊ရင်ကျေးမှု၊လေးလာစရာတွေများလာတဲ့မြို့လဲဖြစ်တာမို့နိုင်ငံတကာကမ္ဘာလှည့်ခီးတယ်တွေကြားရေပန်းစားတဲ့မြို့တစ်မြို့ဖြစ်ပါတယ်။မြို့တော်ခီးသွားဖို့အဖွဲ့အစည်းရဲ့အရာကိုဗစ်ကရောဂါမဖြစ်ခင်2019ခုနှစ်ကဗီယက်နာမြို့တော်ကိုလာလေတဲ့ခီးသွားဧည့်သည်၈သန်းနီးပါးရှိခဲ့ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
ကဘာပေါ်မှာနေချင်းစရာအကောင်းဆုံးမြို့ကလေးဗီယက်နာအကြောင်းကိုမဆုမျက်မုံကဒီသတင်းပတ်ရဲ့ခီးသွွားအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော့မှာမယ်။နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်တလှည့်ပြောပြပေးပါရှင်
။ဂျပန်ကဝေးတအနသင်တန်းကျောင်းတွေမှာမြန်မာစစ်တပ်ကအရာရှိတွေကိုခေါ်ယူသင်တန်းပေးနေပေမဲ့ရှစ်နှစ်ကစလို့နောက်ထပ်သင်တန်းသားမခေါ်ယူတော့ဘူးလို့ဂျပန်ကဝေးဌာနကပြောပါတယ်။2021ခုနှစ်မှာအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ၄ဦးကိုကွပ်မျက်ခဲ့တယ်လို့မြန်မာနိုင်ငံတွင်းအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းဒီလိုအခြေအနေမှာမြန်မာစစ်တပ်နဲ့စစ်ဘက်ဆိုင်ရာအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့မသင့်တော်တာကြောင့်အခုလိုရပ်ဆိုင်းမှာဖြစ်တယ်လို့ဂျပန်ကာကွယ်ဌာနပြောခွင့်ရကန်ဂျီအိုကီကသတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့တာကိုဂျပန်သတင်းတွေကဒီနေ့ဖော်ပြကြပါတယ်ဂျပန်မျိုးသားစစ်သင်တန်းကျောင်းနဲ့ကာကွယ်ရေးဌာနတချို့မှာလက်တလော့သင်တန်းတက်ရောက်နေတဲ့မြန်မာစစ်သင်တန်းသား၁၁ယောက်ရှိနေပြီးသူတို့ကိုတော့သင်တန်းပြီးတဲ့အထိဆက်လက်လက်ခံထားမှာဖြစ်ပါတယ်။ဒါပေမဲ့နောက်ထပ်သင်တန်းသားသစ်လက်ခံတာတွေကိုတော့ရပ်ဆိုင်းမယ့်အကြောင်းပြောခွင့်ရကန်ဂျီအေအိုကီကပြောပါတယ်။မြန်မာနိုင်ငံတွင်းအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ပြီးတွေ့ဆုံဆွေးနွေးအပြေရှားမှုတွေကနေစဒီမိုကရေစီစနစ်ပြန်လည်တည်ဆောက်ဖို့လည်းတိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကတုံ့ပြန်တာတော့မရှိသေးပါဘူး။အာဆီယံဆိုင်ရာအမေရိကန်အထူးတန်တမာအဖြစ်စတင်တာဝန်ထမ်းဆောင်မှုတမ်းမတ်ကြီးယိုဟန်စ်အေဘရာဟမ်ဟာမနေ့ကအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ရှေ့မှောက်မှာကြားသစ်စာကြေညာခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာအရေးဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမဖော်နိုင်တော့ဘူးဆိုရင်နောက်ဆက်ဘာလုပ်မလဲဆိုတာဆုံးဖြတ်တော့မယ်လို့မလေးရှားနိုင်ငံဂျာယေးဝန်ကြီးကပြောဆိုလိုက်ပါတယ်။
အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Nelson Lope နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညတအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.